Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်မေလ17ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညကလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျွန်မစုမွန်ပါ
။ကျွန်တော်ကတော့ဝင်းမင်ပါမတ်စုမွန်နဲ့ပဲဒီညထထရသတင်းတွေကိုပြပြပေးမှာပါ။ဒီညထူးခြားတဲ့သတင်းတွေကတော့မြမကြီးတိုးတက်အောင်အာဆီယံလုံမပေးနိုင်ခဲ့ဘူးလို့အလှည့်ကျဥက္ကဋ္ဌကဝန်ခံလိုက်ပါတယ်။ဒါပြင်မြန်မာနိုင်ငံမှာအင်အားပြင်းဆိုင်ကလုန်ဝင်လာမှာအတွက်ပြင်နေတယ်လို့ဘင်္ဂလားဒေ့ရှ်မှာလည်းပြင်ဆင်နေပါပြီ။နောက် EU ရဲ့ပါလီမန်ကတော့စစ်ကောင်စီအကြမ်းဖက်အုပ်ချုပ်တာရပ်ပြီးရပ်သားစုရကိုပြန်လွှဲပေးဖို့တောင်းဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါမဆင်မွင်
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မိုခါဆိုင်ကလုန်မုန်တိုင်းရဲ့အန္တရာယ်ကြောင့်အေရီတိုင်းတွင်ပင်လယ်ကမ်းခြေအနီးမှာရှိတဲ့ဒေသခံပြည်သူတွေဟာဘေးလွတ်ကင်းရာကိုပြောင်းရွှေ့နေကြရပါတယ်
။မောင်နှမ်းကြောင့်လည်းကျွန်တော်ဒီလက်ပတ်တာအောက်ပိုင်းကတော့ပင်လယ်နဲ့နီးရဲ့အချမ်းနေရာများတာပေါ့။ခေါင်းမဲဆီရှိတယ်။တချို့တွေလည်း600ခန့်နေရ။နောက်တချို့900 400လို့
ဒေသခံပြောပြပေးကြတာပါရှင်။ဒီသတင်းနဲ့အတူအခုလိုမျိုးမြန်မာနိုင်ငံကိုလာနေတဲ့ cyclone မုန်တိုင်းကြောင့်ဒီစစ်ဘေးထံတဲ့ဒေသတွေမှာတော့ဒေသခံတွေကကြိုတင်ပြင်ဆင်နိုင်တဲ့အခြေအနေမရှိဘဲဖြစ်နေပါတယ်။စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင် UEC ကိုလာရောက်ရှောက်ထားတဲ့နိုင်ငံရေးပါတီတွေကပါတီ14ပါတီကိုတော့အတီးပြုတ်လိုက်ပါပြီ။ဒီလိုသတင်းပေးပို့ချက်တွေကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင
်။မြန်မာရေးအာဆီယံအနေနဲ့တိုးတက်အောင်လုပ်မပေးနိုင်ခဲ့ဘူးလို့အဖွဲ့ရဲ့အလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားသမ္မတကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ရေးတိုးတက်မှုရှိအောင်မလုပ်ပေးနိုင်ခဲ့ဘူးလို့အရှေ့တောင်အရှာနိုင်ငံများအတွင်းအာဆီယံထိပ်သီးစည်းဝေးကိုအင်ရှင်အဖြစ်လက်ခံကျင်းပပေးနေတဲ့အင်ဒိုနီးရှားသမ္မတကပြောလိုက်တာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံငြိမ်းချမ်းတဲ့အခြေအနေတွေဖြစ်ရှင်စစ်ကောင်စီဘာဝင်ဖွဲ့စည်းအားလုံးနဲ့ဆွေးနွေးဖို့တော့အသင့်ဆက်ရှိနေပါတယ်လို့လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီနေ့အာဆီယံထိပ်သီးညီလာခံနောက်ဆုံးနေ့မှာအခုလိုပြောလိုက်ပါတယ်
။ Pencitraan terhadap nilai-nilai kemanusiaan tidak bisa ditoleransi.
လူ့အခွင့်အရေးချိုးဖောက်မှုတွေကိုခွင့်မပြုနိုင်တယ်လို့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရက်အရသက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးနဲ့ထိတွေ့ဆက်ဆံဖို့ဖြစ်ပါတယ်။အာဆီယံရဲ့ဂုဏ်သိက္ခာကိုထိခိုက်လာနိုင်ခြင်းရှိတဲ့အတွက်အားလုံးပါဝင်ဖို့ဆိုတာပိုပြီးခိုင်ခိုင်မာမာဆွဲကင်ထားရပါမယ်။အင်ဒိုနီးရှားအနေနဲ့စစ်ကောင်စီဘာဝင်အားလုံးနဲ့ဆွေးနွေးဖို့အသင့်ရှိနေပါတယ်လို့သမ္မတဝီဒိုဒိုကပြောသွားတာပါ။ဒါပေမဲ့လည်းအခုလိုရေးပါပတ်သက်နေသူအားလုံးနဲ့ထိတွေ့ဆက်ဆံနေဆိုတာဟာအသိမှတ်ပြုတာတော့မဟုတ်ပါဘူးလို့သူကရှင်းပြခဲ့ပါသေးတယ်။အင်ဒိုနီးရှားနိုင်ငံကလာဘွမ်ဘာဟိုမြို့လေးမှာကျင်းပနေတဲ့ဒီအာဆီယံထိပ်သီးညီလာခံမှာမြန်မာနိုင်ငံပါဝင်တက်ရောက်ခြင်းမရှိဘဲအဖွဲ့ဝင်၉နိုင်ငံကခေါင်းဆောင်တွေသာတွေ့ဆုံခဲ့ကြတာပါခင်ဗျ။
ဆိုင်ကလုန်းမုန်တိုင်းမိုခါဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေစီကိုဥတီလာနေပါတယ်။ဒါကြောင့်နှစ်နိုင်ငံစလုံးမှာကူညီကယ်ဆယ်ရေးစေတနာဝန်ထမ်းထောင်ပေါင်းများစွာကိုဖြန့်ကျက်ပြီးတော့တာဝန်ချထားပေးနေပါတယ်။ဒါအပြင်ပင်လယ်ကမ်းခြေတဝိုက်မြေနေမိုင်းဒေသတွေမှာနေထိုင်နေကြတဲ့သူတွေကိုလည်းအရေးပေါ်နေရာရွှေ့ပြောင်းပေးနေကြပါတယ်။အိန္ဒိယမူလဝတ္ထဌာနရဲ့တွက်ချက်ခန့်မှန်းချက်အရကတော့တနအီကိုမိုင်90အထိလေတိုက်နှုန်းရှိတဲ့အဲ့ဒီမုန်တိုင်းဟာလာမယ့်တနင်္ဂနွေနေ့မှာတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်တစ်လျှောက်ကိုစတင်ဝင်ရောက်ခံနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရိုဟင်ဂျာဒုက္ခသည်ထောင်ပေါင်းများစွာနေထိုင်ကြတဲ့မြေနိမ့်မိုင်းကယိုရန်တလျှောက်မှာအဲ့ဒီမုန်တိုင်းကြောင့်၅ဘေကနေ၆ဘေအထိရှိတဲ့ DA line တွေဖြစ်ပေါ်လာနိုင်ပါတယ်ဘင်္ဂလားဒေ့ရှ်ဆိုင်ကလုန်းဂျိုတင်ကာကွယ်ရေးအစီအစဉ်ရဲ့ညွှန်ကြားရေးမှူးအက်ဒမဒူဟကီကတော့သူတို့အနေနဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေအတွက်ရိုဟင်ဂျာစေတနာဝန်ထမ်း3400နဲ့မုံတိုင်းလမ်းကြောင်းပေါ်မှာကြာရောက်နေတဲ့ Cos Bazaar KI မှာတော့ကုညီကယ်ဆယ်ရေးစေတနာဝန်ထမ်း8600ကိုတာဝန်ပေးချထားပေးတယ်လို့ပြောပါတယ်။အဲ့ဒီမုံတိုင်းကြောင့်မိုးကြီးကျယ်ရွာသွန်းပြီးတော့အမြေပြိုတာတွေဖြစ်လာနိုင်တဲ့အပြင်တောင်ကုန်းတောင်ဆောင်တွေမှာနေထိုင်ကြတဲ့သူတွေကိုလည်းအရေးပေါ်သတိပေးထားပါတယ်။နောက်ပင်လယ်ပြင်ကိုထွက်မဲ့ငါးဖမ်းတဲ့တင်မော်တွေကိုလည်းပိတ်ပင်ထားပါတယ်။ပြီးခဲ့တဲ့2008ခုနှစ်နိုဝင်ဘာလတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံမှာတိုက်ခိုက်ခဲ့တဲ့ဆိုင်ကလုန်းကြောင့်လူပေါင်း3000ကျော်အသက်ဆု ုံးခဲ့ရပါတယ်မြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့2008ခုနှစ်မေလစိုက်ကလုန်းနာကကြောင်းလူပေါင်း 34,000 နီးပါးတေဆုံးပြီးတော့ပျက်စီးဆုံးရှုံးမှုကြီးမားခဲ့ပါတယ်ရှင
်မြန်မာစစ်ကောင်စီအကြမ်းဖက်အုပ်ချုပ်နေတာကိုရပ်ပြီးအရတားဆွေရကိုအာဏာပြန်ပေးဖို့ဥရောပပါလီမန်ကတောင်းဆိုလိုက်ပါတယ်မြန်မာစစ်ကောင်စီဆက်ကျူးလွန်နေတဲ့အကြမ်းဖက်မှုနဲ့တရားမဝင်အုပ်ချုပ်မှုကိုအပြင်းထန်ရှုံချလိုက်ပြီးဒီလူ့ခွင့်ရေးချိုးဖောက်မှုရပ်တန့်ဖို့နဲ့ရပ်သားအုပ်ချုပ်ရေးလွှတ်တော်ကိုအ мян အာဏာပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တည်းဥရောပပါလီမန်လွှတ်တော်ကဒီနေ့ဆုံးဖြတ်လိုက်တာပါဒီဆုံးဖြတ်ချက်ကိုထောက်ခံမဲ454မဲကန့်ကွက်မဲ9မဲကြားနေ39မဲနဲ့တခဲနဲ့အတူပြုတ်လိုက်တာပါနိုင်ငံရေးပါတီပေါင်း40ကိုဖျက်သိမ်းခဲ့တဲ့စစ်ကောင်စီကရွေးကောက်ပွဲကော်မရှင်ရဲ့မကြာခင်ကလုပ်ရပေါ်လဲရှုတ်ချတာပြီးဒီပါတီတွေကိုပြန်အသိမှတ်ပြုပေးဖို့တောင်းဆိုကနိုင်ငံသမားတွေကိုဖမ်းဆီးထောင်ချတာလိင်ပိုင်းဆိုင်ရာကျူးလွန်တာနဲ့အယတပြစ်မှတ်တွေကိုလေကြောင်းတက်ခိုက်တာတွေကိုလည်း EU လွှတ်တော်ကပြစ်တင်ရှုံချထားပါလေမြန်မာစစ်တပ်ဘက်ကယတတွေကိုအင်အားသုံးတက်ခိုက်နေတာတွေရက်စဲဖို့နဲ့အယတအုပ်ချုပ်ရေးနဲ့လွှတ်တော်ကိုအာဏာပြန်ပေးဖို့အပြင်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်ပေးဖို့ကိုလည်းစစ်ကောင်စီကိုဥရောပလွှတ်တော်ကတောင်းဆိုထားပါလေခင်ဗျာ
ပါကစ္စတန်နိုင်ငံမှာနိုင်ငံအနှံ့စူပူဆန္ဒပြပွဲတွေပေါ်ပေါက်စေခဲ့တဲ့ဝန်ကြီးချုပ်ဟောင်းအမရန်ခန်းကိုဖမ်းဆီးမှုကတရားမဝင်တာကြောင့်ပြန်ပြီးတော့လွှတ်ပေးဖို့အမြင့်ဆုံးတရားရေးအာဏာပိုင်အဖွဲ့အစည်းဖြစ်တဲ့တရားရုံးချုပ်ကဒီကနေ့မှပဲအမိန့်ချမှတ်လိုက်ပါတယ်။ဖမ်းဆီးမှုနဲ့ပတ်သက်လို့ဝန်ကြီးချုပ်ဟောင်းရဲ့ပါတီကရှောင်လဲချက်တင်ခဲ့တာကြောင့်တရားရုံးချုပ်ကနေကြားနာဖို့အတွက်ဝန်ကြီးချုပ်ဟောင်းကိုပြန်ခေါ်လာဖို့ရဲတွေကိုတရားသူကြီးကအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။တရားခွင်ကိုရောက်လာတဲ့ဝန်ကြီးချုပ်ဟောင်းကတော့သူ့အပေါ်မှာအကြမ်းဖက်ဝါဒီတယောက်လိုဆက်ဆံတယ်လို့ပြုမှုဆက်ဆံခံခဲ့ရတယ်လို့တရားရုံးချုပ်မှထွက်ဆိုခဲ့ပါတယ်။နိုင်ငံအနှံ့စူပူအုံကြွမှုတွေပေါ်ပေါက်လာနေချိန်မှာပဲဝန်ကြီးချုပ်ဟောင်းအနေနဲ့ထောက်ခံတဲ့သူတွေကိုငြင်းငြင်းချမ်းချမ်းဖြစ်အောင်ပန်ကြားဖို့ကိုလည်းတရားရုံးချုပ်တရားသူကြီးချုပ်အိုမာအက်တာဘတ်ဒဲကတိုက်တွန်းခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းကိုပြန်လွှတ်ဖို့အမိန့်ကြောင်းထောက်ခံသူတွေဟာတရားရုံးချုပ်အနီးမှာပျော်ရွှင်နေကြတဲ့ပုံတွေလည်းတွေ့ရပါတယ်။လွှတ်တော်မှာအယုံကြည်မရှိအဆိုကိုဖျောက်ချခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းကနောက်ပိုင်းမှာတော့အခရီးလိုက်စားမှုဆွဲချက်နဲ့ရင်ဆိုင်ခဲ့ရတာပါ။ဒီလိုမျိုးအခရီးလိုက်စားမှုဆွဲချက်နဲ့အင်္ဂါနေ့တုန်းကဝန်ကြီးချုပ်ဟောင်းကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာတော့နောက်ဆက်တွဲဖြစ်ပေါ်လာတဲ့လူမှုဆန္ဒပြပွဲတွေကိုထိန်းသိမ်းနိုင်မှုအစ္စလာမဘက်မြို့တော်မှာပါကစ္စတန်ရဲတပ်ဖွဲ့တွေဒီကနေ့တိုးချထားပါတယ်။တရားဥပဒေစိုးမိုးရေးထိန်းသိမ်းနိုင်အောင်အစ္စလာမဘက်မြို့တော်နောက်ပန်ဂျပ်ပြည်နယ်နဲ့ဒီတခြားပြည်နယ်လေးနှစ်ခုမှာလည်းစစ်တပ်ရဲ့အကူအညီပေးဖို့ကိုဖက်ဒရယ်အစိုးရကမနေ့တုန်းကတရားဝင်တောင်းဆိုခဲ့ပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905နဲ့လို့ထုတ်လင်းပေးနေပါခင်ဗျာ
။ VOA American တရဲ့ကြက်သားရင်းညသတင်းတွေကိုဆက်ပြောပြနေပါတယ်။ရုရှားကျူးကျော်မှုကိုတွန်းလှန်နေတဲ့ယူကရိန်းကိုမဟာမိတ်တွေကလက်နက်တွေနောက်ထပ်ထောက်ပံ့ဖို့ကတိပြုနေပေမဲ့ယူကရိန်းသမ္မတကတော့တံပြန်ထိုးစစ်အတွက်အချိန်ယူဖို့လိုနေသေးတယ်လို့ပြန်ပြောထားပါတယ်။ EU ဥရောပသမ္မတရဲ့နိုင်ငံခြားရေးနဲ့လုံခြုံရေးမူဝါဒအကြီးအကဲဂျော့ဆပ်ဘော်ရဲကနောက်ထပ်လက်နက်တွေယူကရိန်းကိုထောက်ပံ့မယ်လို့ဒီနေ့ပဲပြောခဲ့တာပါ။ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကတော့ရုရှားနေနေတွေပြန်သိမ်းရေးတံပြန်ထိုးစစ်ဆဖို့ကတိုက်နိုင်ရေးစွန့်ရင်တိုးမြင့်ရေးပြင်ဆင်ချိန်နည်းနည်းလိုနေသေးတယ်။တင်တန်းအပြင်တင်ကားတွေလေကြောင်းရန်ကာကွယ်ရေးစနစ်နဲ့ကြည်လက်နက်ထောက်ပံ့မှုတွေလိုနေသေးတယ်လို့ဗြိတိန်ကမီဒီယာတွေကိုဒီနေ့ထုတ်ပြန်တဲ့မေးမြန်းခန်းထဲမှာပြောခဲ့ပါတယ်။ဒီပေါ်တုံ့ပြန်တဲ့အနေနဲ့ EU နိုင်ငံခြားရေးနဲ့လုံခြုံရေးအကြီးအကဲဘော်ရဲဘက်ကလည်းဒီလိုအပ်တာတွေထုတ်လုပ်နေခြင်းအတွင်းမှာဥရောပသမ္မတအဖွဲ့ဝင်နိုင်ငံစစ်တပ်တွေအနေနဲ့စူးစောင်းထားပြီးသားလက်နက်တွေကိုထုတ်ပေးပြီးထောက်ပံ့ပေးဖို့ပြောထားတယ်လို့ဆက်ပြောခဲ့ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကအခုလိုတက်ခိုက်နိုင်စွမ်းစွန့်ရည်တွုံမြင်အချိန်ယူမလို့ရင်တော့ယူကရိန်းစစ်သားအများအပြားမလိုအပ်ဘဲတည်ဆုံသွားနိုင်တယ်လို့ပြောခဲ့ချိန်မှာဘော်ရဲကလည်းအခုလိုထောက်ပံ့ကူညီပေးဖို့ EU မှာတာဝန်ရှိတယ်လို့ပြောခဲ့ပါသေးတယ်ခင်ဗျာ။
ပြီးခဲ့တဲ့ဧပြီလလယ်ကလေးကစတင်ခဲ့တဲ့ဆူဒန်ပြည်တွင်းစစ်အဆုံးသတ်ရေးစန့်ကျင်ဘက်လက်နက်ကိုင်အုပ်စုတွေပေါ်မှာအာဖရိကတိုက်မှာဩဇာညောင်းတဲ့နိုင်ငံတွေကကြားဝင်ပြီးတော့ဖြောင်းပြပေးကြပါလို့ကုလသမဂ္ဂလူခွင့်ရေးဆရာမဟာမင်းကြီးဘောလ်ကပ်ထပ်ကတိုက်တွန်းလိုက်ပါတယ်။ဒီလိုမျိုးလက်နက်ကိုင်ပဋိပက္ခတွေကတိုင်းပြည်ကိုစေရဲရင်းကိုတွန်းချပြီးတော့ကတ်ဆိုးကြီးကိုကြားရောက်စေပါတယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီ UNHCR ရဲ့အရေးပေါ်အစည်းအဝေးမှာသူကပြောသွားတာဖြစ်ပါတယ်။ဒါအပြင် ကိုယ်နိုင်ငံသားပြည်သူတန်းပေါင်းများစွာရဲ့အခြေခံရပိုင်ခွင့်အနေနဲ့အသက်တွေကိုအရေးမထားဘဲနဲ့အကြမ်းဖက်မှုကိုလုပ်တဲ့မြို့သူကိုမဆိုရှုံချပါတယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကလည်းဆူဒန်နိုင်ငံခါတွန်းမြို့တော်ရဲ့လူနေရပ်ကွက်တွေမှာလေဆောင်နဲ့တိုက်ခိုက်တာဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်တာတွေကတော်တော်ကိုဆိုးဆိုးဝါးဝါအခြေအနေမှာဖြစ်နေပါတယ်လို့မျက်မြင်ကိုတွေ့ကြုံသူတွေကပြောပါတယ်။ဗိုလ်ချုပ်ကြီးအက်ဒယ်ဖတာအယ်ဘာဟန်ဦးဆောင်တဲ့စစ်တပ်နဲ့ဗိုလ်ချုပ်ကြီးမိုဟာမက်ဟက်ဒန်ဂျက်ဂလိုဦးဆောင်တဲ့အင်အားကြီးပြည်သူစစ် RSF တို့ကမြို့တော်ခါတွန်းနဲ့တခြားမြို့ကြီးနှစ်မြို့ကနေတဖွဲ့နဲ့တဖွဲ့တိုက်ထုတ်နိုင်ရေးကိုစူးစမ်းနေကြတာဖြစ်ပါတယ်။သူတို့နှစ်ဦးစလုံးဟာတစ်ချိန်လုံးကတော့မဟာမိတ်ဟောင်းတွေဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့2021ခုနှစ်အောက်တိုဘာလတုန်းကအယက်သားအစိုးရစီကနေအတူတကွအာဏာသိမ်းယူခဲ့ကြတာဖြစ်ပါတယ်ရှင်။
G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံကဘန်ဒိုင်းဝန်ကြီးတွေစီဝေဂျပန်မှာအခုစလိုက်ချိန်မှာအမေရိကန်ကျွေးမီပြဿနာကကြီးစိုးနေပါတယ်။ဒီကမ္ဘာချမ်းသာတဲ့နိုင်ငံတွေရဲ့ဘန်ဒိုင်းဝန်ကြီးများစီဝေဒီနေ့စလိုက်တာမှာအမေရိကန်မှာအမြင့်ဆုံးချေးနိုင်တဲ့အကျွေးပမာဏကန့်သတ်မှုညှိနှိုင်းလို့မရသေးတာကကမ္ဘာစီဝေအတွက်အကြီးမားဆုံးချိန်ချမှုတစ်ခုဖြစ်နေပါတယ်။ဒီစီဝေကိုတက်လာတဲ့အမေရိကန်ဘန်ဒိုင်းဝန်ကြီးဂျန်နက်ယလန်ကအမျိုးသားကျွေးမီပြဿနာကိုညှိမြဖြစ်နေတာဖြစ်ရှင်းနိုင်ရဲ့အရေးပါမှုကိုအဓိကဦးစားပေးဆွေးနွေးသွားမယ်လို့အစည်းအဝေးမဝင်ခင်လေးသတင်းတောက်တွေကိုပြောခဲ့ပါသေးတယ်
။ In my assessment, in that of economists across the board, a default on US obligations would produce an economic and financial.
ကျွန်မနဲ့တူအဓိကစီးပွားရေးပညာရှင်တွေဆန်းစစ်တွေ့ရှိထားတာကတော့အမေရိကန်ကျွေးမီဆိုင်ရာဂရီတွေကိုမတည်ဘူးဆိုရင်စီးပွားငွေကြေးကတ်ကြီးဆိုက်သွားနိုင်ပါတယ်။တန်ကနန်းအနေနဲ့ခြေတဲ့အမေရိကန်ပြည်သူတွေအလုတ်ပြုတ်သွားနိုင်ပါတယ်။အင်ဒိုစုဝင်ငွေတွေလည်းရော့ချသွားနိုင်ပါတယ်။အမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့ကျွေးမီဈေးကွက်လည်းပြိုလဲသွားနိုင်ပါတယ်လို့ဝန်ကြီးယေလန်ကပြောသွားတာပါ။ဒါအပြင်အစိုးရ၃ဈေးကိုလက်ခံရရှိနေတဲ့တန်ကနန်းတွေနဲ့ခြေတဲ့အမေရိကန်ပြည်သူတွေမိသားစုတွေကိုပေးထားတဲ့ကိစ္စတိုင်းသူတို့လိုအပ်တဲ့ရင်းမြစ်တွေကိုမပေးနိုင်တော့တဲ့အထိဖြစ်သွားနိုင်ပါတယ်လို့လည်းဝင်ကြီးယေလန်ကဆက်ပြောခဲ့ပါသေးတယ်။အမေရိကန်ဆွေရအနေနဲ့အချွေးယူနိုင်တဲ့အမြင့်ဆုံးပမာဏကတ်သက်ချက်ကိုလွှတ်တော်ဘက်ကထပ်တူပေးဖို့သမ္မတဘက်ကတောင်းဆိုနေပေမဲ့အထက်ကရီပပ်ဘလစ်ကန်ပါတီဘက်ကတော့အစိုးရ၃စီထပ်ထောက်ဖို့ကိုအရင်တောင်းဆိုတာကြောင့်ခုလိုညှိမြဖြစ်နေတာပါခင
်ဗျ။မနစ်ကနှစ်ကုန်ပိုင်းအထိတကဘာလုံးတိုင်းတာနေဆိုရင်ပြည်တွင်းဒုက္ခတဲ့ IDB ရဲ့အရေးအတွက်က81.3%အထိစံချိန်တင်သွားပါတယ်လို့နော်ဝေနိုင်ငံခြေဆိုင်ဒုက္ခသည်ကုညီရေးကောင်စီ NRC ကကြာသပတေးနေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အဲ့ဒီအရေးအတွက်ဟာဆိုရင်2021ခုနှစ်ကထက်20ရာခိုင်နှုန်းတိုးသွားတာဖြစ်ပါတယ်။မနစ်ကအဲ့ဒီလိုမျိုး IDB ပြည်တွင်းဒုက္ခသည်တိုးသွားရတဲ့အထက်မှာယူကရိန်းစစ်ပွဲကြောင့်18တန်းနိုင်ငံအနှံ့ရေကြီးခဲ့တဲ့ပါကစ္စတန်ကလူ8တန်းပါဝင်ပါတယ်။ကမ္ဘာတဝန်းပြည်ပခါတွေနဲ့အကြမ်းဖက်မှုတွေကြောင့်နေရွှန့်ရတဲ့အရေးအတွက်ကတော့မနစ်ကအထိလူပေါင်း62တန်းခွဲအထိရှိခဲ့တယ်လို့ပြောပါရယ်။ကမ္ဘာတဝန်းလုံးမှာတော့ဒီပြည်တွင်းဒုက္ခသည်ပေါင်း4ပုံ3ပုံလောက်ဤဟာပြိပခါတွေအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေခဲ့ရတာဖြစ်ပါရယ်ရှင်။ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကျမစုမွန်တင်ပြပေးခဲ့တာဖြစ်ပါရယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်ပေးကြပါရစေ။အရင်ဆုံးတော့ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့ Cyclone Mountain နဲ့နောက်ဆုံးရသတင်းတွေကိုတင်ပြပေးကြပါရစေ။ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့ Mocha Cyclone Mountain အနေရကြောင့် Airwrie တိုင်းလက်ပေါ်တာခရိုင်နဲ့ငပူရောမြို့နယ်မှာရှိတဲ့ပင်လယ်ကမ်းခြေဒေသမှာရှိတဲ့ပြည်သူတွေဟာဘေးလွတ်ကင်းရာကိုပြောင်းရွှေ့နေကြရပါတယ်။လောလောဆယ်လက်ပေါ်တာခရိုင်မှာတော့လူ1000လောက်ကိုပြောင်းရွှေ့ထားရပြီးတော့ဟိုင်းကြီးကျွန်းနဲ့ကဒုံကနိကမာကလူစတဲ့ဒေသတွေကလူတွေကလည်းဒေကင်းရကိုပြောင်းရွှေ့နေကြရပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ကြာသပတေးနေ့မှာစိုက်ကလုန်းဖြစ်ရောက်ရှိလာတဲ့မူခာအမည်ရှိတဲ့စိုက်ကလုန်းမုန်တိုင်းဟာဒီနေ့ညနေပိုင်းမှာတော့အားကောင်းတဲ့စိုက်ကလုန်းမုန်တိုင်းအဖြစ်ကနေတောက်ကြနေမှာအလွန်အားကောင်းတဲ့စိုက်ကလုန်းမုန်တိုင်းအဖြစ်သို့ရောက်ရှိနိုင်ကြောင်းမိုးလေဝသနဲ့ဇလဗေဒညင်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။နောက်ဆုံးတိုင်းထွာချက်တွေအရရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားကဖြတ်သန်းဖွယ်ရှိကြောင်းခန့်မှန်းထားပေမဲ့မုံတိုင်းရဲ့အန္တရာယ်ကိုစိုးရိမ်လာကြောင်းအီယာဝီတိုင်းပင်လယ်ကမ်းခြေဒေသကပြည်သူတွေဟာလောက်ပတာမြို့ကိုပြောင်းရွှေ့နေကြပါတယ်။လက်ရှိပြောင်းရွှေ့နေတဲ့အခြေအနေကိုတော့အီယာဝီတိုင်းလောက်ပတာမြို့ကဒေသခံတအူးက VOE ကိုအခုလိုပြောပါတယ်
။လက်ရှိမုံတိုင်းဆောင်နေရာကကျွန်တော်ဒီလောက်ပတာအောက်ပိုင်းပေါ့နော်ပင်လယ်နဲ့နီးရဲ့အခြေအနေများတာပေါ့။အဲ့ဒါပြင်ဆင်လူတို့ဆန်လူတွေတို့အဲ့နာမျိုးကိုင်းတာပေါ့နော်အဲ့ဒီအစောနောက်ဆုံးပေါက်တော့ပြင်နေကန်းဒီနေရာကြီးကျွန်တော်လက်ပတ်တမျိုးမှာကဖုန်းကြီးက40ကျော်ရှိတယ်အဲ့ဒါစာတင်ပိုက်ကြီးကတော့အနေအများလာပါတော့တချို့စာတင်ပိုက်တွေမှာလူထောင်နဲ့ဖြည့်ရှိတယ်တချို့တွေလည်း600 900နောက်တချို့900 400လို့
အရေရပိုင်းကလီဘီယာနဲ့ရဝန်ဖြစ်ပေါ်ပြီးမုန်တိုင်းသတိပေးချက်တွေထုတ်ပြန်ခဲ့တဲ့နောက်ပင်လယ်ပိုင်းဒေသကပြည်သူတွေတိမ်းရှောင်လာကြတာဖြစ်ပါတယ်။မုန်တိုင်းရှောင်တွေကိုကူညီတဲ့အခြေအနေကိုတော့သူကအခုလိုဆက်ပြောပါတယ်
။ဒီလက်ရှိနေထိုင်တာကတော့ပြောရမယ်ဆိုရင်တော့ဒီကိစ္စကတော့အလိုဖုံးတော့ခြေရာရှိတယ်လူရှင်နေရှိလို့ခြေရာရှိတယ်အဲဒီနေရာမှာလည်းခမင်းတုတ်တွေနေခံပြီးတော့အဲဒီတန်းတာမျိုးလည်းရှိတယ်နောက်ဒီမောင်းတိုင်းဆောင်နေကိုယ်တိုင်ဒီအိုးခတ်ကြံနေကားလာပြီးဒီတိုင်းချက်ပြုတ်ထားတောက်တာမျိုးလည်းရှိပါတယ
်အေရီတိုင်းဒေသကြီးလူမှုကယ်ဆယ်ရေးအဖွဲ့တိုင်းယုံတာဝန်ခံဥပပူကတော့မုံတိုင်းကြောင့်လောက်ပတာခရိုင်နဲ့ငပူတော်မြို့နယ်မှာအဓိကရှောင်နေနေပြီးတော့လောက်ပတာမြို့မှာစခန်း9ခုလူ1000နီးပါးခိုလုံနေကြောင်းပြောပါတယ်
လောင်ကြီးလုံကတော့လာဘုဒ္ဓမှာကဲတဲ့စကံပေါ်ဘုံကြောင်းတွေမှာဖွင့်နေတာလေခုနကဌာနလောက်တော့ရှိတယ်လူဦးရေပေါင်း9500ကျော်လောက်တော့ရှိပါတယ်တခြားတွေမှာထိုင်းကြီးကျွန်းဘက်မှာလည်းလုပ်ပေးထားတယ်ပေါ့နော်ထိုင်းကြီးကျွန်းဘက်ဒေသတွေမှာဟောတော့သင်္ကန်းကြီးတို့ဘာလို့မှဟိုနာဂိပြီးတော့စောက်ထားတဲ့နာဂိဆောင်အဆောက်အဦရှိတယ်အဲ့ဒီတော့အကုန်လုံးပြောင်းရှိပြီးတော့နေကြတာများပါတယ်အဲလာဘုဒ္ဓခရိုင်ပေါ့လာဘုဒ္ဓခရိုင်ရဲ့ငပုတော်မြို့နယ်ကအဓိကမင်းကြ
လာဘုဒ္ဓခရိုင်ထဲမှာလာဘုဒ္ဓမြို့နယ်နဲ့မော်မြိုင်ကျွန်းမြို့နယ်တို့ပါဝင်တာဖြစ်ပါတယ်။လက်တော်မှာတော့မုံတိုင်းရှောင်းတွေအတွက်တောက်ရီဖြန့်ဝေပေးနေပြီးတော့ဂျမားအေးကူညီတွေလည်းဆောင်ရွက်ပေးနေကြောင်းပြောပါတယ်။ဘုကလေးမြို့ပေါ်မှာလည်းမုံတိုင်းရှောင်းပြည်သူရာဂနန်းလောက်ရောက်ရှိနေပါတယ်။2008မေလနေ့ရက်နေ့မှာဖြစ်ပွားခဲ့တဲ့နာဂဲမုံတိုင်းမှာလူ3,400လောက်တည်ကြည်ပျောက်ဆုံးခဲ့ရပြီးတော့လာဘုဒ္ဓမြို့နယ်ကအသေးပျောက်အများဆုံးဖြစ်ခဲ့တာဖြစ်ပါတယ်။ဒီနေ့နေကင်းဆန်နိုင်ွယ်အချိန်တိုင်းထွာကြရတော့ဘင်္ဂလားပင်လယ်ော်အရှိတောင်ပိုင်းမှာဖြစ်ပေါ်နေတဲ့ cyclone မုန်တိုင်းမုခါဟာမြောက်နဲ့အနောက်မြောက်ဘက်ကိုဆက်လက်ရွေ့ရှားနေခဲ့ပြီးတော့ကိုကိုကျုံမြို့ရဲ့အနောက်နဲ့အနောက်တောင်ဘက်ရေမိုင်345မိုင်အကွာဟိုင်းကြီးကျုံမြို့ရဲ့အနောက်နဲ့အနောက်တောင်ဘက်ရေမိုင်460အကွာစစ်ပင်မြို့ရဲ့တောင်နဲ့အနောက်တောင်ဘက်ရေမိုင်580အကွာမှာဗိုလ်ပြုတ်နေကြောင်းလက်ရှိအခြေအနေမှာဘင်္ဂလားဒေ့ရှ်ရဲ့မြန်မာကမ်းရိုးတန်းကိုဥတီ၍ရှားနိုင်တာကြောင့်လိမ္မော်ရောင်အဆင့်တက်မှတ်ထားကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ Cyclone မုန်တိုင်းမူခါဟာ12ရက်နေ့မှာအလွန်အားကောင်းသော Cyclone မုန်တိုင်းဖြစ်ရောက်ရှိပြီးတော့14ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာနဲ့မြန်မာနိုင်ငံကြောက်ဖြူမြို့ကြားကိုဝင်ရောက်လာနိုင်ကြောင်းလည်းမိုးဇလဌာနကခန့်မှန်းထားပါတယ်ခင်ဗျာ။
မိုခါဆိုင်ကလုန်းမုန်တိုင်းအန္တရာယ်ကြောင့် AR တိုင်းပင်လယ်ကမ်းခြေဒေသအနီးမှာရှိတဲ့ပြည်သူတွေဘေးလွတ်ကင်းရကိုပြောင်းရွှေ့နေကြရတဲ့နောက်ဆုံးအခြေအနေကိုကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲမြန်မာနိုင်ငံကိုတိုက်ခိုက်ဖို့ဒီဥတီလာနေတဲ့မုန်တိုင်းဘေးအန္တရာယ်ကာကွယ်နိုင်ဖို့အတွက်စစ်တမ်းတင့်တဲ့ဒေသတွေမှာရောပြင်ဆင်နိုင်တဲ့အခြေအနေရှိပါရဲ့လားဆိုတာကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံဘက်ကိုရွေလျားလာနေတဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်မိုးကြီးနိုင်တဲ့အန္တရာယ်ရှိနေပေမဲ့စစ်ဘေးဒဏ်တင့်တဲ့ဒေသတွေမှာတော့ဒေသခံပြည်သူတွေဟာကြိုတင်ပြင်ဆင်နိုင်တဲ့အခြေအနေမရှိဘဲဖြစ်နေကြပါဗျ။လက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာစစ်ဘေးဒဏ်နဲ့တဘာဝဘေးဒဏ်ရင်ဆိုင်ရမယ့်အရေးတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့အလိမ်မှပြောပြပေးပါရှင်။
ဆိုင်ကလုံးမုန်တိုင်းအရှင်ကြောင့်ဒီကနေ့မေလ17ရက်ကနေ15ရက်နေ့အထိတိုင်းနယ်ပြည်နယ်15ခုနေရာကွက်မိုးကြီးနိုင်တဲ့အထက်ရှမ်းနယ်ကယားပြည်နယ်လည်းပါဝင်နေကြောင်းဒီကနေ့မနက်ပိုင်းမိုးစလာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းအန္တရာယ်ကိုစိုးရိမ်လာကြောင်းတချို့ဒေသကဒေသခံတွေဟာလုံခြုံမဲ့နေရာကိုကြိုတင်တိမ်းရှောင်ထားတာတွေတချို့ကအစာကြောင့်စုဆောင်ထားတာတွေလှုပ်လာကြပါတယ်။ဒါပေမဲ့စည်ရည်ပฏิပခါတွေကြောင်းအိုးပြစ်အိမ်ပြစ်တောတောင်ထဲမှာဖြစ်သလိုခိုလုံနေကြရတဲ့ကြားပြည်နယ်နဲ့ရှမ်းပြည်နယ်ကစစ်ပြေးဒုက္ခတွေဟာမုံတိုင်းအန္တရာယ်ကြိုတင်ပြင်ဆင်မှုတွေမလုပ်နိုင်ဘူးလို့ပြောပါရယ်။မိုးလေဝသတရေအချက်လက်တွေလည်းတိမ်မရဘူးလို့ရှမ်းပြည်တောင်ပိုင်းဖေကုံမြို့နယ်စစ်ဆောင်တအူးကပြောပါရယ်
။ဒီမုံတိုင်းနဲ့ပတ်သက်ပြီးပြင်ဆင်နေတာတော့တိမ်မရှိဘူးရှင်။အိမ်မရှိကြဘူးနော်ပြင်ဆင်နေတော့နည်းလောက်ပဲရှိတယ်ဟို၄-၅ရောက်လောက်ပဲရှိမယ်ဆိုရင်တိမ်မတိကြဘူးတည်နေတိမ်မတိကြဘူးနဲ့သူတွေဆန်ဟော
စီရီကျင်းမာနေတဲ့သူတို့ဒေသတွေမှာလက်နက်ကြီးတွေနေနေကြကြပစ်ခတ်စစ်လေရင်တွေအများရန်လာတိုက်ခတ်နေတယ်လို့ဆိုပါတယ်
ဒီမှာဆိုရင်တော့လေရင်နဲ့လည်းလေရင်နဲ့လည်းနေနေညလာတယ်လေရင်လာသုသကားကလေးဆိုဘုံတွေလာကျဲကျဲပေါ့နော်အဲ့ဒါနဲ့လည်းကြောက်တယ်ပြီးတော့ဟိုဘက်နေလည်းလက်နက်ကြီးတွေကြားတယ်လက်နက်ကြီးတွေလည်းပြည့်တယ်ပေါ့နော်အဲ့ဒါနဲ့လက်နက်ကြီးလက်နက်ငယ်ပြစ်ခတ်မှုတွေလည်းရှိတယ်အဲကြောင့်မလို့ဒီမိုးလေဝသတင်းဆိုင်ကြီးကမြို့အဒီအယဝဖမရောက်ပေါ့နော်ကျူတင်ပြင်ဆင်ထားတယ်တိတ်မရှိဘူးကျူတင်ပြင်ဆင်ထားတာဆိုလို့ဒီလက်နက်ကြီးစစ်ဆောင်ဖို့ရယ်ပြီးတော့စာနာရိတ်ခတ်အဒီစစ်ဆောင်ဖို့အတွက်အဲ့လောက်ပဲပေါ့နော်ရှင
်အလားတူကြားပြည်နယ်ဒီမော့ဆိုမြို့နယ်ဒေသခံတို့ကမှုန်တိုင်းအန္တရာယ်နဲ့ပတ်သက်လို့ဘာပြင်ဆင်မှုမှမလုပ်နိုင်ပဲပြစ်ခတ်တန်းတွေကြားရရင်ဘေးလွရာကိုရှောင်နိုင်မှုသတိထားနေရတဲ့အကြောင်းအခုလိုပြောပြပါဗျာ
။ဆက်လို့ဆိုဒါမှလည်းမရှိဘူး။ဒီနာပ ောင်းချင်းမှလည်းမချမ်းမိဘူးလေဟိုပြည့်စုံပုံမောင်းတိုင်းကြဝင်လက်ပြည့်စုံထားရပါလေဘာမှတော့မချမ်းမိဘူးချင်းခုစိန်လေးရင်လည်းအမြင်နဲ့လာတယ်မမြဆိုစီရသုံးပြီးခေါင်းကမှသက်သာလာနာအဲ့လိုရှိတယ်တပည့်ရလည်းအမြင်နဲ့တစ်ချက်ကြားနေစိန်ကွာအမြင်နဲ့ပုတ်ခုကျင်းထဲမှာတော့ပြေးရတော့
တိုက်ပွဲပြင်းထန်တဲ့ဒေသတွေမှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံရတာကြောင့်တချို့ကသတင်းအချက်အလက်ရရှိနိုင်ဖို့အားနည်းနေပြီးတယောက်နဲ့တယောက်သတင်းစကားပေးတာတော့ပဲလုံနိုင်ကြပါတယ်ပြီးတော့ပြစ်ခတ်တန်ကြားတဲ့ပြေးလွှားနေရလို့တဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်နိုင်ဖို့ခက်ခဲကြတယ်လို့ဆိုပါတယ်မနေ့ကလိုက်ကော်မြို့မှာမိုးရွာပြီးလေပြင်းအနှဲငယ်တိုက်ခတ်တယ်လို့မြို့ပေါ်မှာခိုးလုံနေတဲ့စစ်ဆောင်တို့ကအခုလိုပြောပါတယ
်ပြစ်ခတ်တာကပို့ပြီးတော့ကြိုးရရတဲ့အခြေအနေပေါ့မုံတိုင်းကကအဲ့လောက်ကြီးသူတို့စိတ်ထဲမှာတော့မရှိဘူးလို့ပြောလို့ရတာပေါ့နော်အဲ့လောက်ကြီးစိုးရင်တော့မျိုးမရှိဘူးတရားနဲ့ပြတော့ဒီလိုပဲတတိပေးကြတယ်မိုးလာမယ်မိုးတိုင်းလာမယ်ပေါ့လိုမျိုးပဲတရားနဲ့ပြအတိပေးကြတယ်အဲ့လိုမျိုးမနေ့ကပဲကျွန်တော်တို့ဒီမှာမိုးတအားရွာတော့တယ်ကျွန်တော်ဒီမြို့ပေါ်မှာပေါ့လေလေလည်းတော်တော်တိုက်တယ်မိုးလည်းတော်တော်ရွာတယ်ဒီအဲတချို့တစ်တင်နေစင်းနေလဲတာအကိုင်းဒီကျူးကြတာလေဟိုမြို့ပေါ်မှာတော့ကျူးကြကျူးကြတွေးရတာပေါ့နော်
မိုးရင်ကာလာလေပြင်းတိုက်မှုတွေကြောင့်ယာယီစစ်ဆောင်စခန်းတွေမိုးကာတဲတွေပျက်စီးတာမြေပြိုလို့လမ်းပျက်စီးတာတွေမနစ်ကကြုံခဲ့ရတာတွေရှိတယ်လို့ပြောပါတယ်ရှင်
။လက်နက်ကင်ပြိပခါတွေရှိတဲ့ဒေသတွေမှာစစ်ဘေးဒဏ်နောက်ဆိုင်ကလုန်းတဘာဝဘေးဒဏ်ရင်ဆိုင်ရမယ့်အရေးတွေနဲ့ပတ်သက်ပြီးတော့ဒီရန်ကုန်ကပေးပို့ထားတဲ့သတင်းကိုအလိမ္မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင် UEC မှာလာရောက်လျှောက်ထားတဲ့နိုင်ငံရေးပါတီတွေကပါတီတချို့အတီးပြုတ်လိုက်တဲ့သတင်းကိုတင်ပြပေးချင်ပါတယ်။စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင် UECC မှာလာရောက်လျှောက်ထားတဲ့နိုင်ငံရေးပါတီက63ပါတီရှိပါတယ်။အဲ့ဒီ63ပါတီတွေကပါတီ14ပါတီကိုမှတ်ပုံတင်ချပေးလိုက်တယ်လို့ကော်မရှင်ဘက်ကသတင်းထုတ်ပြန်ပါတယ်။လျှောက်ထားတဲ့63ပါတီတွေကဝင်သာနုပါတီကိုတော့ပါတီမှတ်ပုံတင်ခွင့်ညှင်းပယ်လိုက်ပါတယ်။ပါတီမှတ်ပုံတင်ခွင့်ရတဲ့ပါတီတွေအနေနဲ့ပါတီမှတ်ပုံတင်ခွင့်ရတဲ့အပြီးမှာတော့ပါတီလုပ်ငန်းတွေဘယ်လိုမျိုးဆက်လက်လုပ်ကိုင်နိုင်ပါသလဲဆိုတာကိုရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင်
။စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင် UEC ဟာနိုင်ငံရေးပါတီဥပဒေအသစ်ကိုပြဋ္ဌာန်းပြီးအရင်ကရှိနေတဲ့ပါတီတွေကိုပြန်လည်မှတ်ပုံတင်ခိုင်းခဲ့တာပါ။ဥပဒေအသစ်ပြဋ္ဌာန်းပြီးနှစ်လအတွင်းမှတ်ပုံပြန်လည်တင်ခိုင်းခဲ့ရမှာနိုင်ငံရေးပါတီ63ပါတီပြန်လည်မှတ်ပုံတင်ခဲ့တာဖြစ်ပြီးအဲ့ဒီအထက်ကနေပါတီ14ခုကိုမှတ်ပုံတင်ခွင့်ပြုထားပြီးဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။ပါတီမှတ်ပုံတင်ခွင့်ရတဲ့ပါတီတွေအနေနဲ့ပါတီမှတ်ပုံတင်ခွင့်ရအပြီးပါတီလုပ်ငန်းတွေဘယ်လိုဆက်လက်လုပ်ကိုင်နေပါသလဲ။မှတ်ပုံတင်ခွင့်ရတဲ့ပါတီတွေထဲကရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့အခုလိုပြောပါတယ်။
ပါတီဝင်အင်အားစုဆောင်းတာเนาะကျွန်တော်တို့ကပြည်နေခြေပြုတော့တထောင်ဆိုရဲအင်အားကိုစုရတယ်လေအဲ့တော့ပါတီအဟောင်းဆိုတော့ကျွန်တော်တို့မှာအင်အားရှိပြီးသားဖြစ်ပါတယ်အဲ့ဒီပါတီဝင်အတစ်စုဆောင်းတာတော့ပါတီတွင်မှာရှိတဲ့တချို့သူတို့သတ်မှတ်ထားတဲ့စီမင်းစီကန်းနဲ့မလျော်ညီတဲ့ဥစ္စာတွေဥပမာစုပါတော့ရာပတ်ပုံတင်မပါတာတို့ပတ်ပုံတင်နံပါတ်လိုတာတို့မွေးတက်ပြစ်တို့ပါတို့စသဖြင့်ပေါ့နော်အဲ့ဒါလေးလေပြန်စီစစ်ပြီးမှကျွန်တော်တို့ထပ်တင်ရမှာပေါ့အဲ့တော့ရပောင်း90အတွင်းမှာကျွန်တော်တို့ဘက်ကကြင်ပြမှာပေါ့ပါတီဝင်အင်အားနောက်ယုံအနည်းဆုံး9ယုံဖွင့်ရမှာပေါ့နော်ကျွန်တော်တို့ကအဲ့ဒါလေးတွေကိုလုပ်ဖို့စိုင်းပြနေကြပါတယ
်ပတ်ပုံတင်လျှောက်ထားတဲ့63ပါတီထဲမှာပါတီသစ်တီထောင်ခွင့်လျှောက်ထားတဲ့ပါတီက73ခုရှိတယ်လို့ကော်မရှင်ရဲ့စီရင်မှာဖော်ပြထားပါတယ်အဲ့ဒီပါတီသစ်တီထောင်ခွင့်လျှောက်ထားတဲ့ပါတီ73ခုထဲမှာဝင်သာနုပါတီလည်းပါဝင်ပါတယ်။အဲ့ဒီပါတီရဲ့တီထောင်ခွင့်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကညှင်းပယ်လိုက်ပါတယ်။ပါတီမှတ်ပုံတင်ဥပဒေသစ်အောက်မှာပထမဦးဆုံးတီထောင်ခွင့်ညှင်းပယ်ခံရတာဖြစ်ပါတယ်။ကော်မရှင်ဘက်ကနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှန်6ပါပြဋ္ဌာန်းချက်တွေနဲ့ညီညွတ်ခြင်းမရှိဘူးလို့ညှင်းပယ်လိုက်တာလို့ထုတ်ပြန်ထားပါတယ်။ဝင်သာနုပါတီခေါင်းဆောင်ဦးအောင်ကြည်မြိုင်ကအငင်းခံရတဲ့အခြေအနေနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပါတယ်
။၁၈ဦးနဲ့ကျွန်တော်ကဖွဲ့စည်းပုတ်တင်လိုက်တာပေါ့နော်။ဒီတိုင်းကျွန်တော်တယောက်တာအခွန်ထမ်းမကြည့်ဘူးလေ။အခွန်ထမ်းမကြည့်တဲ့အတွက်အခွန်ဦးစီးဌာနရဲ့ကန့်ကွက်မှုပေါ့။ခွန်ဝင်ကြီးဌာနရဲ့ကန့်ကွက်မှုနဲ့ကျွန်တော်ပယ်ခံလိုက်တာလေ။ ဘယ်လိုဆက်လို့မလို့ဆိုတော့ကျွန်တော်အခုပြီးတော့ရွေးကောက်ပွဲကော်မရှင် UEG ကိုကျွန်တော်မေးထားတယ်လေအဲ့ဒီတယောက်ကိုကျွန်တော်ထုတ်ပြီးတော့ပြန်ပြီးထုတ်လိုက်ရင်ရောရမလားဒါမှမဟုတ်အစ်စ်ပြန်တင်ရမလားလို့ကျွန်တော်ပြန်မေးထားတယ်ဗျပြန်မေးထားပါတယ်ဗျဟောအကြောင်းပြန်မယ်လို့တော့ပြောပါတယ်ဗျ
ရွေးကောက်ပွဲကော်မရှင်ကပါတီတွေကိုစီစစ်မှုတွေလှုံ့ဆော်ရမှာ NUG PDF နဲ့မပတ်သက်ရဘူးဆိုတဲ့ခံဝင်ကရီတွေထိုးခိုင်းခဲ့တယ်လို့ပါတီတွေဘက်ကပြောပါတယ်ဒါအပြင်ပါတီတွေကိုစီစစ်မှုတွေလှုံ့ဆော်ရမှာလဲအချိန်ကြာမြင့်တဲ့အတွက်ဝေဖန်မှုတွေလည်းရှိနေပါတယ်နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအသစ်မှာတင်းကျပ်တဲ့ဥပဒေတွေပါဝင်တယ်လို့ပါတီတွေတော်တော်များများကဝေဖန်ထောက်ပြမှုတွေလည်းရှိနေပါတယ်စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်စီမှာမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီ63ပါတီတဲကမှကျန်းခံရေးပါတီကိုပထမအဦးဆုံးမှတ်ပုံတင်ချပေးခဲ့ပါတယ်လာရောက်လျှောက်ထားတဲ့ပါတီ63ပါတီတဲမှပြည်ထောင်စုတဝန်းစီယုံရေးဆင့်မဲ့ပါတီ12ပါတီနဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်တစ်ခုအတွင်းမှသာစီယုံမဲ့ပါတီ52ပါတီရှိတယ်လို့ UEC ကထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့စစ်ကောင်စီရွေးကောက်ပွဲကော်မရှင်မှလာရောက်လျှောက်ထားတဲ့နိုင်ငံရေးပါတီတွေကပါတီ14ခုကိုမှတ်ပုံတင်ချပေးလိုက်တဲ့အကြောင်းသတင်းကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒေသတွင်းနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးကြပါတယ်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမရန်ခန်ဖမ်းဆီးခံလိုက်ရပြီးတဲ့နောက်မှာတော့သူ့ကိုထောက်ခံတဲ့သူတွေကဒေါသတကြီးနဲ့ဆန္ဒပြနေကြတာကြောင့်မြို့တော်အစ္စလာမဘတ်နဲ့ပြည်နယ်၄ခုမှာလုံခြုံရေးထိန်းသိမ်းမှုအစိုးရကစစ်တပ်ကိုတောင်းဆိုနေပါတယ်။ဆန္ဒပြပွဲတွေအတွင်းမှာလူတော်တော်များများအသက်ခံရသလိုထိခိုက်ဒဏ်ရာရသူတွေလည်းအများအပြားရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။နိုင်ငံရေးတင်းမာမှုတွေကြားမှာတော့ဩဇာကြီးမားတဲ့ပါကစ္စတန်စစ်တပ်ဘလို့မျိုးရက်တီမလဲဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိနေပါတယ်။ပါကစ္စတန်တရားရုံးချုပ်ဘက်ကတော့ဝန်ကြီးချုပ်ဟောင်းကိုဖမ်းဆီးမှုကတရားဝင်မှုမရှိဘူးဆိုတာကိုဒီကနေ့မှပဲဆုံးဖြတ်လိုက်ပါတယ် VOA ပါကစ္စတန်ဘျူရိုအကြီးအကဲဆာရတ်ဇမန်သတင်းပေးပို့ထားတာကိုဦးသိန်းထိုင်ဦးပြောပြပေးပါမယ်ရှင
်ပါကစ္စတန်ရန်ကြီးသူစစ်တပ်ဖွဲ့ကဝန်ကြီးချုပ်အင်မရန်ခန်ကိုအင်္ဂါနေ့ကဖမ်းဆီးလိုက်တယ်ဆိုရင်ပဲသူ့ကိုထောက်ခံသူတွေရက်ဆက်ဆန္ဒပြနေကြပါတယ်
အမရန်ခန်ကိရဖ်တာရီချကမ်နာဒါဂေရ်ကန်နူနီရာ
အန်ဒါဟာဖွဲ့စည်းပုံနဲ့မညီတယ်လို့တရားမဝင်ပါဘူးကျွန်တော်တို့မနေ့ကတည်းကဆန္ဒပြနေကြတာပါသူလွတ်မြောက်တဲ့အထိကျွန်တော်တို့ဆက်ပြီးဆန္ဒပြကြမှာပါအ
စ္စလာမဘက်မြို့တော်မှာရဲတွေကဆန္ဒပြသူတွေကိုမျက်ရည်ကိုဘုံတွေသုံးလူစုခွဲနေပါတယ်လုံခြုံရေးအခြေအနေပိုဆိုးလာတဲ့အတွက်တိုင်းပြည်နေရာတစ်ဝက်မှာလုံခြုံရေးထိန်းသိမ်းပေးဖို့စစ်တပ်ကပါကစ္စတန်အာဏာပိုင်ကိုတောင်းဆိုနေပါတယ်ဝန်ကြီးချုပ်အင်မရန်ခန်ကသူ့ကိုလုံးချံဖို့တိုင်းပြည်ရဲ့ထိတ်တန့်ထောင်လိုင်းရေးအရာရှိသူပူပေါင်းကြံစည်နေပဲဆိုပြီးအဖမ်းမခံရခင်လေးမှာပဲထက်ခါတလဲလဲဆွဆွဲပြောဆိုပါတဲ့တသက်အထောက်ထားတော့ပြသခဲ့ခြင်းမရှိပါဘူးဒီလိုဆွဆွဲချက်တွေထွက်လာပြီးနောက်သူ့ကိုလက်ဆားမှုနဲ့ဖမ်းဆီးလိုက်တာပါအီမရခန်ရဲ့ပါတီခေါင်းဆောင်တွေကတော့သူ့ဟာစစ်တပ်ကိုစန့်ကျင်ပြောဆိုခဲ့ခြင်းမရှိဘူးဆိုပြီးငြင်းဆိုနေပါတယ်
Every organization has people who do wrong.
ဖွဲ့စည်းတိုင်းမှာအမှားယွင်းလုပ်တဲ့သူတွေရှိနေပါတယ်။ဒါတွေကိုဘယ်သူဘယ်ဝါဆိုပြီးတော့ဖော်ထုတ်ပြောဆိုတာကအဲ့ဒီအဖွဲ့အစည်းကိုမေးခွန်းထုတ်တာမဟုတ်ပါဘူး။အဲ့ဒီအဖွဲ့အစည်းကိုယ်တိုင်ကဥပဒေရဲ့အထက်မှာရှိတယ်လို့မတတ်မှတ်ဘူးဆိုရင်ပေါ့
။ဆန္ဒပြတဲ့သူတွေဟာစစ်တပ်စောင့်ဝင်တွေကိုကျူးကျော်ဝင်ရောက်ခဲ့တာကြောင့်စစ်တပ်ကိုစန့်ကျင်တဲ့လုပ်ရက်တွေစီရင်လှုပ်ရှားနေတယ်လို့စစ်တပ်ဘက်ကပြောဆိုဆွဆွဲနေပါတယ်။အာနာယူသွနေတဲ့အဖွဲ့အစည်းဆိုပြီးတော့လဲဆွဆွဝေဖန်ပါတယ်နိုင်ငံရေးလေးလောက်သူတွေကတော့ဝကြီးချုပ်အင်မရခန်ကပြီးခဲ့တဲ့နှစ်သူရာဒူးကထုတ်ပယ်ခံရပြီးနောက်ပိုင်းစစ်တပ်ကိုလူသိရှင်ကြားဝေဖန်ပြောဆိုလာခဲ့ပြီးဒီလိုအစမပြေမှုတွေကြောင့်စစ်တပ်ဘက်ကရွေးချယ်စရာသိမ့်မရှိခဲ့ဘူးလို့ပြောဆိုပါတယ
် even less
ဒီလောက်ကြီးကျယ်ဆိုးရတဲ့အခြေအနေမဟုတ်ဘဲနဲ့တော့စစ်တပ်ကဝင်ပြီးထိန်းသိမ်းတာတွေရှိပါတယ်ဒါပေမဲ့အခုစစ်တပ်ကဓာတ်ရိုက်ဝင်ထိန်းတာမျိုးမလုပ်တာကတော်တော်လေးအငင်းပွားစရာရှုပ်ထွေးတဲ့အခြေအနေပါပါကစ္စတန်ပြည်သူအားလုံးကစစ်တပ်ကဝင်တာကိုထောက်ခံတာတော့မဟုတ်ပါဘူးဒီအခြေအနေမှာအခုထိတော့စစ်တပ်ခေါင်းဆောင်တွေအနေနဲ့အာဏာဝင်ယူမဲ့အနေထားမဟုတ်ဘူးလို့ပဲမြင်ပါတယ
်အစိုးရဖွဲ့ဝင်ဝင်ကြီးတွေကတော့အင်မရခန်ကိုဖမ်းဆီးလိုက်တာကိုကာကွယ်ပြောဆိုနေပါတယ်အင်မရခန်ကိုထောက်ခံတဲ့ဆန္ဒပြသူတွေဟာအချမ်းဖက်ပြီးပါကစ္စတန်ပြည်သူတွေနဲ့နိုင်ငံတော်ကိုဆန့်ကျင်တာလို့ဆွဆွဲဝေဖန်ပါတယ်ပါကစ္စတန်နိုင်ငံရဲ့အခြေခံအဆောက်အဦနိုင်ငံတော်ပိုင်ပစ္စည်းတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာလို့ပြောဆိုသွားပါတယ်လူထုထောက်ခံမှုခိုင်မာရတဲ့နိုင်ငံရေးခေါင်းဆောင်တယောက်ကိုဖမ်းဆီးလိုက်တဲ့အတွက်ပါကစ္စတန်စစ်တပ်အပေါ်မှာမကျေနပ်မှုတွေမီးထိုးပေးသလိုဖြစ်လာနေပါတယ်ပါကစ္စတန်ဝန်ကြီးချုပ်ရှာဗက်ရှရစ်ကတော့ဒီဖမ်းဆီးမှုဟာနိုင်ငံတော်ရဲ့ရန်သူတွေကိုဥပမာပေးပြစ်ပေးရေးယူတာဖြစ်တဲ့အကြောင်းတိုက်ကြည့်တဝန်းကိုပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားကြပါခင်ဗျာ
ဒါကတော့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမရခမ်ဖန်စီခံလိုက်ရပြီးတဲ့နောက်မှာပါကစ္စတန်နိုင်ငံထဲမှာဖြစ်ပေါ်နေတဲ့အခြေအနေတွေအကြောင်းသတင်းဆောင်မကိုကိုသိန်းထိုင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ပါကစ္စတန်တရားရုံးချုပ်ဘက်ကတော့ဝန်ကြီးချုပ်ဟောင်းကိုဖန်စီမှုကတရားဝင်မှုမရှိကြောင်းကိုဒီကနေ့ပဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီကနေ့ညရဲ့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။ VOA American တန်ရဲ့ကြာတာပြည်နေ့ညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။
VOA စီစဉ်နေကိုရေဒီယိုရုံမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့ကြာတာပရီးနေ့ညထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီညပိုင်းစီစဉ်နေကိုတော့ည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885နဲ့စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းဒေသကသတင်းလွှာနဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ဖြစ်တဲ့စကိုင်းစစ်ပွဲနဲ့ပြည်တွင်းစစ်အကြောင်းကိုအရင်ဆုံးတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်လှုပ်ရှားမှုတွေရှိနေတာကတော့နှစ်ပေါင်းများစွာကြာနေပါပြီ။ဒါပေမဲ့စစ်တပ်ကိုမနိုင်နိုင်သေးတဲ့အတွက်ဆက်အနာရှင်စနစ်ကသက်ဆိုးရှင်းနေပါတယ်။စစ်ကောင်စီလက်ထက်မှာတော့စကိုင်းမကွေးလိုဗမာအများစုနေထိုင်ရာဒေသတွေမှာလက်နက်ကိုင်တော်လှန်ရေးဖြစ်ပွားတာကခေတ်ပြောင်းသွားနိုင်တယ်လို့သုံးသပ်ထားပြီးတော့ဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တူတင်ပြထားတာရှူစားနာဆင်ပါရှင်။
စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစကိုင်းမကွေးမန္တလေးစတဲ့ဗမာအများစုနေထိုင်ရာတိုင်းဒေသကြီးတွေမှာစစ်အာဏာရှင်ဆန့်ကျင်ရေးပြည်သူကာကွယ်ရေးတပ်တွေပေါ်ပေါက်လာတာဟာလက်နက်ကင်လှုပ်ရှားမှုအခြေအနေကိုအများကြီးပြောင်းလဲစေတယ်လို့ခန့်မှန်းကြပါတယ်စစ်တပ်ကစစ်သားစုဆောင်နေကြနေရာဒေသတွေမှာစစ်တပ်ဆန့်ကျင်ရေးPDF ပြည်သူတပ်ဖွဲ့မျိုးစုံပေါ်ထွက်လာတာပါPDF တို့ရဲ့မဟာမိတ်ကတော့ CNA ချင်းတပ်ဖွဲ့ KIA ကချင်းတပ်ဖွဲ့ KNLA ကရင်တပ်ဖွဲ့ KA ကရင်နီတပ်ဖွဲ့နဲ့ MNDAA ကိုကန်တပ်ဖွဲ့တို့ဖြစ်ပါတယ်စစ်ကောင်စီကမြို့နယ်20ရာခိုင်နှုန်းကသာချုပ်ကင်နိုင်တယ်လို့ SAC အထူးကိုယ်စားလှယ်အဖွဲ့ရဲ့အစိုးရခန်းစာမှာဖော်ပြပါတယ်စစ်ကောင်စီလေရက်ကဘုံကျဲတိုက်ခိုက်မှုများလေလေစစ်ကောင်စီကြီးတဲ့အကြအဆုံးများလေလေလို့ယူဆရပါတယ်။စကိုင်းတိုင်းမှာမြို့နယ်14နဲ့ဘုံကျဲတိုက်ခိုက်ခံရတာကိုကြည့်ရင်စစ်တပ်ဆန့်ကျင်ရေးကျေပြန့်နေတာသိလာတင်ရှားပါလေ။လွန်ခဲ့တဲ့ဇန်နဝါရီလကမလအထိ3လအတွင်းလေတပ်ကတိုက်ခိုက်မှုစီးရင်ကိုညံလင်းရစ်လူတေသနာအဖွဲ့ကဧပြီလ17ရက်နေ့ကထုတ်ပြန်ပါတယ်။မြို့နယ်34ခုရှိတဲ့အနေနဲ့14ခုကိုလေတပ်ကတိုက်ခိုက်တာဖြစ်ပါတယ်။
စကိုင်းတိုင်းမှာကျေးလက်လူဦးရေ5တန်းကျော်ရှိပြီးမြို့နေလူဦးရေ1တန်းကျော်ရှိတယ်လို့2012ကခန့်မှန်းထားပါတယ်။ကျေးရွာပေါင်း6000နီးပါးရှိတာမို့ရေရှည်ခုခံစစ်ဆင်နွှဲနိုင်မဲ့အခြေအနေရှိပါတယ်။မကွေးတိုင်းမှာတော့လေတပ်ကတိုက်ခိုက်တဲ့မြို့နယ်4မြို့နယ်ရှိပါတယ်။ကြီးတပ်ကရွာကိုဝင်ပြီးလူရဲမိရှူတာတွေများလာတာကြောင့်တပြည်လုံးမှာစစ်ဘေးဒုက္ခသည်8သိန်းကျော်ရှိပြီးစကိုင်းတိုင်းမှာတင်စစ်ဘေးတင့်သူ2သိန်းခွဲလောက်ရှိမယ်လို့ISP မြန်မာကပြီးခဲ့တဲ့လကခံမှန်းပါတယ်။တနိုင်ငံလုံးမှာ PDF ကာကွယ်ရေးတပ်ရင်းပေါင်း260ရှိကြောင်း NUG အစိုးရကကြေညာထားပါတယ်။စကိုင်းမှာတော့ PDF တပ်ဖွဲ့မျိုးစုံရှိနေပြီးတိုက်ချင်ခိုက်ချင်စိတ်ပြင်းထန်နေတာကိုတွေ့ရပါတယ်။ဒါပေမဲ့ငွေကြေးအခက်အခဲကြောင့်လက်နက်ကောင်ရရှိဖို့ခက်ခဲနေပါတယ်။တပ်ဖွဲ့တိုင်းမှာလုံတနတ်တွေရှိနေပေမဲ့လက်နက်အစစ်ရှိတဲ့အဖွဲ့ကနည်းတယ်လို့သိရပါတယ်။
စကိုင်းနယ်မကွေးတိုင်းမှာတိုက်ပွဲဝင်ရုံနဲ့မကပဲရန်ကုန်နဲ့မန္တလေးမှာဒလန်ရှင်းနေတဲ့အာဏာရှင်တော်လှန်ရေးပြည်သူ့တပ်မတော် DRPA ဆိုတဲ့ကွန်မန်ဒိုတပ်မျိုးလည်းရှိပါတယ်။နှစ်နှစ်သက်တမ်းအတွင်းမှာစစ်ကောင်စီတပ်နဲ့တိုက်ပွဲ100ကျော်ဖြစ်ပွားလို့စစ်ကောင်စီတပ်သား360သေဆုံးပြီး DRPA ဘက်က16ဦးသာကြာဆုံးတယ်လို့ဧပြီလ28ရက်နေ့ထုတ်သတင်းမှာဖော်ပြပါတယ်။ရေပြင်းတိုက်ပွဲရေချောင်းတိုက်ပွဲမြို့ပြပျောက်ကြဖောက်ခွဲရေးနဲ့ဒလန်ရှင်းလင်းရေးကိုဒေသခံအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တယ်လို့ဆိုပါတယ်။လ
လုံနိုင်စွာရှိပေမဲ့ရန်ပုံငွေအခက်အခဲကြောင့်ဆက်လက်ရပ်တည်ဖို့ခက်ခဲတယ်လို့လည်းဆိုပါတယ်။ဒီရပီအက်တိုင်ရင်တစ်ခုအန်ယူဂျီအစိုးရအောက်မှာဖွဲ့ထားပါလေ။ကြေးရွာတွေကိုစစ်ကောင်စီလေတပ်ကဘုံကျဲကြီးတပ်ကမီးရှို့စသဖြင့်အကြမ်းဖက်နေပေမဲ့ရေဦးဒေါ်လာရီဟာအရှိန်ပြတ်မသွားပါဘူး။ဒီနှစ်ဆန်းပိုင်းကစပြီးPDF နဲ့ပူးပေါင်းတပ်ဖွဲ့တွေဟာဖြူဟာမြောက်လှူရှားမှုတွေလု ောက်ချိန်လက်နက်စက်ရုံတိုက်ခိုက်မှု9ခုဌာနချုပ်စခန်းတိုက်ခိုက်မှု12ခုပြုလုပ်နိုင်ခဲ့တယ်လို့ဆိုပါတယ်စခန်းသိမ်းတိုက်ပွဲတွေဖြစ်တာနဲ့လေတပ်ကလာရောက်တိုက်ခိုက်တာတွေများလာပါတယ်လွန်ခဲ့တဲ့နှစ်ကုန်ပိုင်းအထိစစ်ဘေးဒုက္ခသည်တသန်းခွဲလောက်ရှိလာပြီးကလေးငယ် 13,000 ကျော်အပါအဝင်အရသာ 24,000 သေဆုံးကြောင်းသိရပါတယ်စကိုင်းတိုင်းမှာမိရှုခံရတဲ့အိမ်ပေါင်း 3,000 လောက်ရှိလာလို့စစ်ဘေးဒုက္ခသည်အများဆုံးဖြစ်နေပါတယ်စစ်ရှောင်စကန်းတွေဟာအလူရှင်ကိုမိခိုနေကြရပါတယ်ဒါပေမဲ့2021ကစပြီးဖြစ်ပေါ်တဲ့စစ်ပွဲတွေမှာစစ်ကောင်စီတပ်သား 3,000 ကျော်သေဆုံးတယ်လို့ခန့်မှန်းထားပါတယ်
Federal democracy အတွက်လက်နက်ကင်တိုက်ပွဲဝင်နေတဲ့နိုင်ငံတွေမှာပိဆက်ခဲ့ရတာတွေများကြောင်းအမေရိကန်ကတက်စီပြနေပါတယ်။အင်္ဂလိပ်ဘရင်စနစ်ကိုတော်လှန်တဲ့ဆက်ရှိရာစုအမေရိကန်လွတ်လပ်ရေးစစ်ပွဲဟာ၈နှစ်ကြာပြီးအမေရိကန်တပ်သား6,800ကြာဆုံးပါတယ်။ဒဏ်ရာရသူနဲ့ရောဂါရပြီးပေဆုံးသူက18,000လောက်ရှိတယ်လို့ခန့်မှန်းပါတယ်။အင်္ဂလိပ်ဘရင်တပ်သား24,000ကြာဆုံးပါတယ်။အမေရိကန်ဝင်လက်နက်ကင်တိုက်ပွဲဝင်ပြီးရပ်ယူလိုက်တဲ့လွတ်လပ်ရေးဟာအားကျစရာဖြစ်လာပြီးအမေရိကန်ဖက်ဒရယ်နိုင်ငံဟာဂုဏ်ယူစရာဖြစ်တာပါလေ။ဒါပေမဲ့19ရာစုမှာအမေရိကန်မြောက်ပိုင်းပြည်နယ်နဲ့တောင်ပိုင်းပြည်နယ်တွေနိုင်ငံရေးခံယူချက်ကွဲပြားခြားနားတဲ့အတွက်ပြည်တွင်းစစ်ဖြစ်ပါလေ။1861က1865အထိ9နှစ်ကြာပြည်တွင်းစစ်မှာစစ်သည်ပေါင်း632,000ကြာဆုံးပါလေ။မြောက်ပိုင်းအုပ်စုက36,000ကျဆုံးပြီးတောင်ပိုင်းက26,000ကျဆုံးပါတယ်။အရသား9,000နဲ့ကျွန်း10,000သေဆုံးကြပါတယ်။အဲ့ဒီအချိန်ကအမေရိကန်ပြည်ရဲ့လူဦးရေဟာ32%လမ်းသာရှိသေးတာမို့လူဦးရေ200ခန့်လုံးပြည်တွင်းစစ်မှာကျဆုံးသွားတာဖြစ်ပါတယ်။ Federal Democracy နိုင်ငံတည်ထောင်ရမှာပေးဆပ်ရတဲ့တန်ဖိုးဟာအလွန်ကြီးမားတာကိုအမေရိကန်သမိုင်းကသက်သေပြနေပါတယ်ခင်ဗျာ။
အနာသိန်းစစ်ကောင်စီလက်ထက်မှာဗမာအများစုနေထိုင်တဲ့ဒေသတွေမှာလက်နက်ကင်တော်လှန်ရေးဖြစ်ပွားတာကခေပြောင်းသွားနိုင်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တိုင်းရင်းသတင်းလွှာမတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ကိုဗစ်မျိုးကွဲစိတ်သည့်မြန်မာနိုင်ငံမှာတွေ့တဲ့အကြောင်းကိုပြောပြပေးထားပါတယ်။မကြသေးခင်တုန်းကမှမြန်မာနိုင်ငံမှာကိုဗစ် -19 ပြန်တွေ့တာတွေများလာပါတယ်။ဒါကတော့အိန္ဒိယမှာစတွေ့ခဲ့တဲ့မျိုးကွဲစိတ်သည့် HPV1.16 ကိုစပြီးတွေ့ခဲ့တာကြောင့်သတိပြုသင့်တာတွေကိုကျန်းမာရေးပညာရှင်တွေကရှင်းပြထားပါတယ်။ Omicron မျိုးကွဲသစ်ကဆက်ပြီးတော့ဖြစ်လာနိုင်တဲ့ဒီမျိုးကွဲစိတ်သည့်ရဲ့ကူးစက်မှုနဲ့ပြင်းထန်မှုတွေကအရင်ကနဲ့ဘလို့ကွာပါသလဲဆိုတာကို New York မြို့ Wacock High ဆေးရုံကညွှန်ကြားရေးမှူးလည်းဖြစ်မြန်မာလူနာတွေကိုဖုန်းကနေတဆင့်ကူပေးနေတဲ့ကူးစက်ယောဂအထုကဒေါက်တာဇေယျသက်ကိုကိုဝင်းမင်းမေးမြန်းထားပါတယ
်ဟုတ်ကဲ့ဒေါက်တာဇေယျသက်ခင်ဗျာကျွန်တော်မြန်မာနိုင်ငံမှာမကြသေးခင်ကပဲပေါ့နော်ကိုဗစ်ပြန်ဖြစ်တဲ့ရေအတွက်တဖြည်းဖြည်းများလာပြီးတော့အခုနောက်ဆုံးမှာဒီအိန္ဒိယကနေစတွေ့ပြီးတော့နောက်ပိုင်းအိန္ဒိယနိုင်ငံတွေကိုလည်းကူးစက်ခဲ့တဲ့ဒီကိုဗစ်မျိုးကွဲသစ်ပေါ့နော် Omicron ရဲ့ XBB.1.16 တွေ့ရှိထားတဲ့အနေအထားမှာမြန်မာနိုင်ငံမှာဆရာကြီးဒီမျိုးကွဲသစ်အတွက်ဘာကိုအဓိကသိထားလဲ
။ရာပေါ့နော် WHO ကလွန်ခဲ့တဲ့တလခွဲလောက်တုန်းကတော့သူ့ကိုသိပ်ပြီးတော့အရေးမပေးဘူးပေါ့နော်။ပြီးတဲ့အခါကျတော့ဒီလထဲမှာမေလထဲမှာဆိုရင်တော့သူက variant of interest သူတို့ဒီထားမဲ့မျိုးကွဲဆိုတဲ့အဆင့်ကို upgrade လုပ်လိုက်တယ်။ဘာလို့လဲဆိုတော့နိုင်ငံတော်တော်များများကစပြီးတော့ခူးလာတယ်။အာပထမနေ့မှာသူကတကဘာလုံး global pandemic ကိုရက်လိုက်ပို့မရှိတော့ဘူးဆိုပြီးကြော်ညာလိုက်။နောက်တတိယမှာ variant of interest ဆိုပြီးတော့အဲဒီကောင်ထပ်ပြီးတော့ပြန်ပြီးတော့ကျင်းညာရဲဆိုတော့လေဘာခွာချွားလဲဆိုတော့
the Wuhan strain or original strain အနေဒုတိယတဆင့်ဖြစ်တဲ့ Delta ဖြစ်လာတယ်။နောက်ဆုံးတစ်ခု2020 October ပေါ်ဝင်ခြင်းမှာ South Africa မှာစပြီးတော့တွေ့ခဲ့တဲ့ Omicron variant ဆာအခုကတော့ Omicron ကအလုံးထဲမှာကြီးစိုးနေတာပေါ့နော်။ဆိုတော့ဒီ Omicron မျိုးကွဲလေးတွေပါပဲအကုန်လုံးဆက်လိုက်ဆိုပြီးနှီးမျိုးစုံတွေဖြစ်လာတယ်။
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီနိုင်ငံအများမှာပိုပြန့်လာတာအပြင်တခြားရောဒီမျိုးကွဲစိတ်စစ်ကိုသတိထားဖို့ပေါ့နော်အဆင့်မြင့်တင်လာရတဲ့အကြောင်းရင်းရှိသလားဆရာ
။နံပါတ်1ကပြန့်နှံ့နှုံပေါ့နော် transmittability ပါပဲ။ဒီ transmittability ကတော့တော်တော်ကြီးကိုဆိုပါတယ်။ဒီကူးစက်တဲ့နှုန်းကဒီ Omicron ရဲ့နှုန်းနှံစင်လာတိုင်းပဲဖြစ်လာတယ်။ဒါပေမဲ့လည်းဆို vaccine တို့ invasion တို့ကိုလည်း vaccine effective မဖြစ်တာပေါ့နော်။ဒါတော့အခုချိန်ထိတော့ကျွန်တော်ဒီနိုင်ငံတွေမှာတော့မတွေ့ရသေးဘူးပေါ့လေ။နောက်တစ်ခုရဲ့ Omicron ရဲ့ဒီ Delta နဲ့နိုင်ရှင်ကြီးလိုက်လို့ရှိရင်ကာကွယ်ဆေးထိုးတာပြပါလို့ရှိရင်အချိန်တစ်ခုအတွင်းမှာကာကွယ်ဆေးကတပြည်းပြည်းနဲ့လျော့ကြလာတယ်ပေါ့လေဒီ vaccine ရဲ့ effectiveness ထိရောက်မှုနောက်တစ်ခါလေကျကျွန်တော်တို့ကဘာကိုသုံးလို့လဲဆိုတော့ vaccine မှာရှိနိုင်တဲ့ neutralizing antibody ပေါ့လေပို့သွားပြီးတော့အလုံးမလုံးအောင်လုပ်ပေးနိုင်တဲ့ antibody ထုံနှုံဘယ်လောက်ဒီကောင်းတယ်လဲဆိုတဲ့ဟာမှုတည်ပြီးတော့ပြောတာပေါ့ဆိုတော့ဒီကျွန်တော် covid vaccine ကိုထိုးလိုက်တဲ့အခါမှာအခုဘာကိုတွေ့ရတယ်လဲဆိုတော့ဒီ omicron ကမကောင်းတဲ့တစ်ချက်ပေါ့နော် neutralizing antibody ရဲ့ effect ဒီ6လဆိုရင်30ရာခိုင်နှုန်းလောက်ပဲကျန်နေ9လဆိုရင်20ရာခိုင်နှုန်းလောက်ပဲကျန်နေဆိုတော့အပိုင်းအတိတိကျကျတွေ့လာတယ် delta ဘယ်လောက်ရှိလဲဆိုတော့ maybe 50ရာခိုင်နှုန်းလောက်ရှိတယ်60ရာခိုင်နှုန်းလောက်ရှိကြမှာဆိုတော့20နဲ့30ကြားလေးကိုသူကကြောက်သွားဆိုတော့ဒီ omicron အကုန်လုံးရဲ့ရေပူရစံနှုန်းပုံမှန်အထားတစ်ခုပေါ့
ဟုတ်ကဲ့ကာကွယ်ဆေးကိုအဓိကအားပိုနေသွားအောင်လုပ်နိုင်တဲ
့အားပျော့သွားတာပေါ့ဟုတ်တယ်ဆိုတော့အားပိုနေသွားတဲ့အခါကျတော့ဘာဖြစ်လာလဲဆိုတော့ဒါမှန်လူငယ်တွေအသက်65နှစ်အောက်မှာအထောက်ရှိတဲ့လူတွေတော့ကဖြစ်ချင်မှဖြစ်မယ်ဒါပေမဲ့လည်းအဲ့လူတွေကကင်ဆာရောဂါဖြစ်နေတာလို့အဝဝလွန်တာလို့သွေးနဲ့ပတ်သက်တဲ့ကင်ဆာပေါ့နော်လူကီးမီးယားတွေဖြစ်နေတဲ့လူတွေဆိုလို့ရှိရင်တော့ငကူအမ antibody ဟာလေဒီလိုမျိုးဆေးထိုးလဲမတိုးမှမတိုးတာဆိုတော့သူတို့အတွက်ကပို့ပြီးတော့ဒုက္ခရောက်နိုင်တယ်တပိုင်ပေါ့အသက်ကျူးတဲ့လူတွေကြလို့ရှိရင်တော့လေကာကွယ်ဆေးထိုးလို့ antibody
ကိုခန်းအားပဋိပစ္စည်းပေါ့နော
်ဟုတ်တယ
်ဟုတ်ကဲ့
အဲ့ဒါကလေထုတ်လုံမှုနှုန်းတာလေငကူတွေကကြနေတဲ့အပိုင်းကလေပါတယ်ထိုနည်းတူဆိုတာဒီပိုးရဲ့ Omicron ရဲ့စံနှုန်းထားရလဲ6လကြာလို့ရှိရင်ဈေးထိုးထားတာတော့မှ30ရာခိုင်နှုန်းတော့ပဲရှိနိုင်တော့တယ်ဆိုလို့ရှိရင်ပို့ပြီးတော့ effect တွေကဆိုးလာနိုင်တယ်ပေါ့လေဒါကြောင့်မလို့သူကဒီ transmittability ကတော့ပို့ပြီးတော့များလာတယ်ဒါကြောင့်မလို့လေသူ WHO ကတင်ပေးလိုက်တာပေါ့နော်အဆင့်တစ်ခုတက်ပေးလိုက်တယ် various of virus of interest ဖြစ်ရမယ်အကောင်အမျိုးအစားလေးတစ်ခုဖြစ်သွားပြီပေါ့လေဒါပေမဲ့လည်းဒီလိုမျိုးနိုင်ငံတော်တော်များများမှာဘူးစင်းအေဂျင့်တွေဆေးတွေကိုအခောက်ပုံးပုံများစွာထိုးထားတဲ့လူတွေရှိကြတယ်ကျွန်တော်ဒီနိုင်ငံမှာဆိုတော့အနည်းဆုံး9កောက်လောက်ရှိွားကြပြီပေါ့နော်ဒါတော့ primary series ဆိုတဲ့ဒီနိုင်ငံကသုံးတာတော့ဒီ Moderna နဲ့ Pfizer ဖြစ်တယ်လို့ကျွန်တော် primary series နှလုံးပြီးွားတဲ့ခါမှာဘူးစင်းအေဂျင့်တစ်လုံးပြီးွားလို့ရှိရင်အသက်65နှစ်ဒါမှမဟုတ်လို့ရှိရင်ဆေးရုံတို့ပေါ့မှာအလွတ်လွတ်တဲ့လူတွေနောက်တစ်ခုကဒီယောဂါတွေရှိနေတဲ့လူတွေဆိုတစ်လုံးထပ်ထိုးတယ်ပြီးလဲပြီးရောပြီးခဲ့တဲ့နှစ်မှာ Omicron B series တွေပေါ်လာတဲ့ခါမှာbivalent ဆိုတဲ့ vaccine ကိုကျွန်တော်တို့ထိုးပေးတယ်ပေါ့နော်ဒီနိုင်ငံမှာတော့
နှစ်မျိုးဆက်ပေါ့ဆရာနော
်နှစ်မျိုးဆက်ဟုတ်တယ် number 1တစ်မျိုးကတော့ကျွန်တော်တို့ရဲ့ pandemic Wuhan virus ပါပါတယ်ဒုတိယတစ်မျိုးကတော့ BA4 BA5 ကိုပါပါတယ
် Omicron ရဲ့မျိုးကွဲတွေပေါ့နော
်ဟုတ်ဆိုတော့ဒီ bivalent ကဘယ်လောက်ကြီးထိဒါကတော့ဒီနိုင်ငံတို့ပြောတာပေါ့နော် still very effective အရန်ကိုအသုံးဝင်ပါတယ် BA4 BA5 ဆိုတာခုနကျွန်တော်ပြောဆိုပေါ့ Omicron ရဲ့မျိုးခွဲပါပဲ XBB နဲ့ပါကွာလဲဆိုတော့ဒီ spike လေးပဲကွာကြတော့ဒါကြောင့်မလို့ဒီ Omicron မျိုးခွဲတစ်တည်ဖြစ်တဲ့ XBB ပဲဖြစ်ဖြစ် the new generation of Omicron ရောဖြစ် still effective antibody neutralizing antibody still ထုတ်နိုင်သေးတယ်နောက်တစ်ခုကလည်း natural immunity ဖြစ်တဲ့
ယောဂဖြစ်ပြီးတော့ကိုယ်ကိုယ်တိုင်ရတာပေါ့ဆရာနော
်ဟုတ်ပါတယ
်ဟုတ်ကဲ့
ကိုယ်ကိုယ်တိုင်ကနေရသွားတဲ့ immunity ကတစ်ဆင့်ပေါ့နှစ်ခုပေါင်းသွားလို့ရှိရင်တော့တော်တော်လေးကို effective ဒီယောဂရဲ့ဆိုးကျိုးတွေကိုကာကွယ်နိုင်တာပေါ့
ဟုတ်ကဲ့ဆရာဘယ်လိုမျိုးဆိုးကျိုးတွေကိုကာကွယ်နိုင်တာကိုနည်းနည်းထပ်ရှင်းပြပေးပါလား
နံပါတ်1ဆေးရုံတက်ရတဲ့ဟာနံပါတ်2အောက်ဆီဂျင်သုံးရတဲ့အပိုင်းနံပါတ်3အသက်ရှူတဲ့ဆက်ပုံရောက်သွားတဲ့အပိုင်းပေါ့နော်ဒီအပိုင်းနေပေါ်မှာမူတည်ပြီးတော့ပြောခြင်းဖြစ်ပါတယ်ဆိုတော့ခြုံငုံပြီးပြောရလို့ရှိရင်တော့ဒါကတော့ WHO ကလည်း transmissibility very high ဖြစ်တဲ့အတွက်ကြောင့် variant of interest တတိထားမယ်အမျိုးပွားလေးတစ်ခုဖြစ်နေပါတယ်အင်းနီးချင်းနိုင်ငံမှာစပြီးဖြစ်လာတယ်။အင်းနီးချင်းနိုင်ငံမှာလည်းတော်တော်လေးကိုပွားနေပါတယ်။အသက်ကြီးတဲ့လူတွေလည်းဒုက္ခရောက်ပါတယ
်။အိန္ဒိယကိုဆိုလိုတာပါဆရာနော်
။ဟုတ်ပါတယ်။ယူရီးယားမှာလည်းဖြစ်တယ်။ဆိုတော့ဒီနှစ်နိုင်ငံမှာဖြစ်နေတယ်ဆိုလို့ရှိရင်ပမာနိုင်ငံမှာအခုအချိန်မှာတွေ့ထားတဲ့အတွက်ကြောင့်ပွားနိုင်လားဆိုပွားနိုင်ပါတယ်။ ဘလောက်ကြီးကြီးပွားနိုင်လဲဆိုတာသုံးနည်းချက်မူတည်နံပါတ်1အဲ့ဒီရက်ွက်ပေါ့နော်ရက်ွက်မှာဘလောက်ကြီးကြီးယောဂဖြစ်သွားပြီးပြီလဲအရင်တုန်းကပေါ့နော် natural immunity ကိုခေါ်တာပေါ့နော်နံပါတ်2ကအဲ့ဒီရက်ွက်မျိုးပေါ့နော်ဘလောက်ကြီးကြီး vaccine ကိုထိုးထားပြီးပြီလဲတစ်ခုနဲ့တစ်ခုရဲ့ primary series ပုံစံနဲ့ရောနည်းနည်းလေးတော့ကွာကြတာပေါ့နော်ဘလို့ပဲပြောပြောပါပထမဆုံးလိုအပ်သော series ကိုထိုးရပါလိမ့်မယ်ဆိုတော့ဒီနေ့ဒီချိန်မှာမထိုးသေးရတဲ့လူတွေဒီပထမဆုံး series ကိုတော့ဖြစ်မြောက်အောင်ထိုးပြရပါလိမ့်မယ်ပထမဆုံးလိုအပ်တဲ့အချက်ပေါ့နော်ဒါမှသာကိုယ့်ရဲ့ data ရဲ့ရွာမျိုးနဲ့တွဲမှာပြန့်နှံ့မှုကာဝယ်နိုင်တာပေါ့နော်ဘာကြောင့်လဲဆိုတော့ကိုကအသက်ကြီးတဲ့လူမဟုတ်ဘူးအသက်65နှစ်အောက်အသက်20 30ချင်းချင်းမှမလူဆိုလို့ရှိရင်အေးစစ်စစ်နဲ့ပြီးွားမှာပဲအလွန်ဆုံးဖြစ်2ရက်3ရက်လောက်နာစီမချောင်းဆိုမယ် maybe 1ရက်လောက်ပဲနာစီချောင်းဆိုလည်းပဲနာမယ်အနံ့ပြောင်းမယ်ပြီးသွားလို့ရှိရင်ကောင်းမှာပဲလေဆိုဆိုဟိုဟာကြီးဖြစ်တဲ့နေသားတွေကတော့နည်းမှာပေါ့နော်ဒါပေမဲ့လည်းအသေးပြောက်ကတော့ stay ရှိအောင်မှာပါပဲဘာလို့လဲဆိုတော့တကဘာလုံးလည်းဒီနေ့ဒီအသေးပြောက်ကတောင်းဝန်တန်းရှိနေသေးတဲ့အတွက်ကြောင့်ပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကြာ
ကိုဗစ်မျိုးကွဲစိတ်သည့်မြန်မာနိုင်ငံမှာတွေ့တဲ့အချိန်မှာဘာတွေလှုပ်ဆောင်ထားသင့်တယ်ဆိုတာကိုဒီသတင်းမဲ့ရဲ့ကျန်းမာရေးခန္ဓာမှာကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုရှုစားနာဆင်ကြရအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသဟာတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရေဖြူမြို့နယ်ထဲကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကဒေသခံ30နီးပါးကိုဖမ်းဆီးသွားပါတယ်။စစ်ဘေးရှောင်တွေကိုအကူအညီပေးဖို့လာတဲ့အာဆီယံတန်တမန်ရင်းနှံရှမ်းတောင်ပို့အိုဒေသမှာပြစ်ခတ်ခံရပါတယ်။တရင်တော်ရီထဲမှာတော့ချောင်းမြောင်ပြစ်ခတ်ခံရတဲ့မွန်ပြည်ကာကွယ်ရေးတပ် MSDF တပ်ဖွဲ့ဝင်တွေထိခိုက်ဒေဆုံးမှုရှိခဲ့တဲ့အပြင်တပ်ဖွဲ့ဝင်တချို့ပျောက်ဆုံးနေတယ်ဆိုတဲ့အကြောင်းတွေကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။တနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်ထဲကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကဒေသခံ30နီးပါးကိုလူသားတိုင်းအဖြစ်ဖမ်းဆီးသွားတယ်လို့ဒေသခံတွေနဲ့တော်လှန်ရေးအင်အားစုတွေကပြောပါရယ်။တပ်အင်အား50ကျော်ပါတဲ့စစ်ကောင်စီစစ်ကြောင်းဟာမေလ8ရက်နေ့မနက်ပိုင်းမှာရေဖြူမြို့နယ်ဝက်ချောင်းရွာထဲဝင်လာပြီးအမျိုးသမီးတွေအပါအဝင်လူပေါင်း20နီးပါးကိုလူသားတိုင်းအဖြစ်ဖမ်းဆီးသွားခဲ့တာလို့ရွာသားတစ်ယောက်ကပြောပါတယ်။ဒါအပြင်အဲဒီစစ်ကြောင်းဟာခမောက်ချောင်းရွာထဲကဒေသခံ10ယောက်ကိုလည်းထပ်မံဖမ်းဆီးသွားပြီးရွာစာတင်ကျောင်းမှာတတ်ဆွဲထားတယ်လို့ဆိုပါတယ်။လူသားတိုင်းအဖြစ်ဖမ်းဆီးခံရတဲ့ရွာသားတွေထဲကတချို့ကိုလက်ပြန်ကြိုးတုပ်ပြီးကျောင်းထဲမှာဖမ်းထားတယ်လို့ဒေသခံရွာသားတွေကပြောပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်တဲကစစ်ရှောင်းတွေကိုအကူငေပေးဖို့လာတဲ့အာဆီယံတန်တမန်ရင်တန်းပြစ်ခတ်ခံရတယ်လို့ဒေသခံတွေကပြောပါတယ်မေလ9ရက်နေ့ကစစ်ရှောင်းတွေကိုအကူငေပေးဖို့လာတဲ့အင်ဒိုနီးရှားစင်ကာပူနိုင်ငံကတန်တမာနဲ့အာဆီယံလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးညှိနှိုင်းရေးစင်တာအာဟာ AHA ကတာဝန်ရှိသူတွေပါဝင်တဲ့ရင်တန်းဟာစီဆိုင်မြို့မရောက်ခင်9မိုင်ခန့်အကွာနန်းအောရွာမှာပြစ်ခတ်ခံရတာဖြစ်ပါတယ်ဒီလောက်ရကစစ်ရှောင်းတွေကိုငွေပေးနိုင်ဖို့အစီအစဉ်တွေကိုဖျက်လို့ဖျက်ဆီးလို့တာဖြစ်ကြောင်းနဲ့မြေပြင်ကအခြေအနေမှန်ကိုအာဆီယံနိုင်ငံတွေကသိရှိသွားမှာကိုစိုးရိမ်တဲ့အတွက်ဖုံးကွယ်တဲ့လောက်ရအဖြစ်မှတ်ယူကြောင်းကရနီအတိုင်ပင်ခံကောင်စီ KSCC ကမေလ9ရက်နေ့မှာသဘောထားထုတ်ပြန်ပါတယ်တန်တမာရင်တန်းတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးနိုင်ငံတကာကလည်းကန့်ကွက်ရှုတ်ချထားပါတယ
်ချင်းပင်နယ်တောင်ပိုင်းမတူပီမြို့စစ်ပြိုဟာဌာနချုပ်စခန်းကိုချင်းကာကွယ်ရေးတပ်ဖွဲ့ CDF မတူပီကအလစ်ငိုက်စီးနင်းတိုက်ခိုက်ခဲ့ရမှာစစ်ပြိုဟာမူအပါဝင်3ဦးသေဆုံးခဲ့ပါတယ်မတူပီဟာခါလမ်းမပေါ်မှာရှိတဲ့စစ်တပ်ရဲ့စစ်ပြိုဟာဌာနချုပ်စခန်းကိုပြီးခဲ့တဲ့တောက်ကြနေညနေမှာ CDF မတူပီတိုက်ရင်တက်လင်းယုံတိုက်ရင်ကအထူးစစ်ဆင်ရေးအဖြစ်ဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ပြိုဟာမူဘုံမူကြီးစိုးမင်းလတ်ဘုံမူတူဦးနဲ့
သားရင်မောင်းတဦးစုစုပေါင်း3ဦးကိုရှင်းလင်းနိုင်ခဲ့တယ်လို့ CDF မတူပီကထုတ်ပြန်ခဲ့ပါတယ်စစ်တပ်ကတို့ DSE အပတ်စဉ်40နှစ်ကျောင်းဆင်းမတူပီမြို့စစ်ပျော်ဟာမူဘုံမူကြီးစိုးမင်းလတ်ဟာချင်းပြည်နယ်တောင်ပိုင်းကိုစစ်စင်ရေးဆောင်ရွက်ရမှာစစ်ရေးအရာအချက်ချာကြတဲ့မတူပီမြို့စစ်ပျော်ဟာကိုပြောင်းရွှေ့လာတာမကြသေးဘူးလို့ဆိုပါတယ်
မွန်ပြည်နယ်ရေးမြို့နယ်မြောက်ပိုင်းဝဲပသေးရွာနယ်အနီးရှိ PDF တပ်ဖွဲ့ဝင်ကြားဖြူစစ်ကြောင်းနှင့်စခန်းကိုစစ်တပ်ကလေကြောင်းကနေနှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်ခဲ့ရာရဲမေတယောက်အပါအဝင်တပ်ဖွဲ့ဝင်၃ယောက်ကြာဆုံးခဲ့ပါတယ်မေလ9ရက်နေ့ညနေပိုင်းမှာပထမကြိမ်ပေါင်900ဘုံနှလုံးကျဲချခဲ့ပြီး၈ရက်နေ့မနေ့ပိုင်းမှာ MI-35 တိုက်လီရင်ရဟတ်ရင်နဲ့ထပ်မံပစ်ခတ်ခဲ့လို့ PDF တပ်ဖွဲ့ဝင်ရဲဘော်၂ယောက်နဲ့ရဲမီမခင်တန်နာဆွေခေါ်မမြင့်တို့ကြာဆုံးပြီးရဲဘော်၄ယောက်နဲ့ရွာသား၃ယောက်ထိခိုက်တန်ရာရရှိခဲ့ပါတယ်အခုလိုလေကြောင်းပစ်ခတ်မှုကြောင့်နေအိမ်တွေမီးလောင်ပျက်စီးခဲ့တယ်လို့ဒေသခံတွေလည်းရွာလုံးကျွတ်ဘေးလွတ်ရာတောတောင်တွေထဲထွက်ပြေးပုန်းခိုနေရပါတယ
်မီးလောင်မှုဖြစ်ပွားခဲ့တဲ့ပေါက်တော်မြို့နယ်ကျိန်နီပြည်မွတ်စလင်ဒုက္ခတွေစခန်းကမိပေတင်ဒုက္ခတွေ300ကျော်အတွက်စားတောက်ရေးနဲ့နေထိုင်ရေးအကူအညီတွေလိုအပ်နေပါတယ်ပြီးခဲ့တဲ့စနေနေ့ညနေ 9:00 ကျော်မှလောင်ကျွမ်းခဲ့တာဖြစ်ပြီးမီးလောင်မှုကြောင့်10ပေ15ပေလုံးချင်းအိမ်150လုံးနဲ့ရှစ်ခန်းတွဲတန်လျာ30ငါဆောင်မိသေးပါသွားတဲ့အတွက်လူပေါင်း 3,900 ကျော်မှအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်မိပေးတဲ့ဒုက္ခတွေဒီကိုပြည်내အစိုးရကစံစီစားနဲ့ရေတချို့အရေးပေါ်လာရောက်လူတန်းပေးတာရှိပေမဲ့အများစုကတော့အစားတောက်နဲ့အမိုးကာတွေလိုအပ်နေပြီးစစ်ဆောင်တွေစိတ်ပြတ်နေကြတယ်လို့ကျိန်နီပြင်ကျေးရွာသူဒေါ်ဝေနုဖြူကပြောပါတယ်
အမိမတိလူတစုလက်နက်ကန်တပ်ဖွဲ့တွေရဲ့နာမည်ကိုသုံးပြီးရှမ်းပြည်မြောက်ပိုင်းကဒေသခံတွေစီးပွားရေးလုပ်ငန်းရှင်တွေစီကနေပတ်စံကြက်သိန်း30ချီရာချီတောင်းယူနေပါတယ်။အေဘီလာဆန်းကစပြီးလာရှိုးမြို့နယ်၊တိန်နီမြို့နယ်၊ကုတ်ခိုင်မြို့နယ်၊မူဆယ်မြို့နယ်တွေတဲ့ကြားပြည်နယ်မှာစစ်တပ်နဲ့ပြစ်ခတ်မှုဖြစ်ပွားနေတဲ့ KNDF PDF ပူးပေါင်းတပ်ဖွဲ့တွေရဲ့နာမည်အဖွဲ့စည်းလိုဂိုကိုသုံးပြီးအိမ်ဆိုင်ဖွင့်နေသူတွေစီကနေတအိမ်ကိုအနည်းဆုံးကျပ်ငွေ360ကနေ100ချီတောင်းတဲ့စာပို့လာတယ်လို့တိန်နီဒေသခံတွေကပြောပါတယ်စားရဲမှာကြည်စံပုံဘုံစံပုံတွေပါထည့်သွင်းရေးဆွဲထားပြီးတတ်မှတ်ထားတဲ့အချိန်အတွင်းအမြန်ဆုံးပေးဖို့နဲ့မပေးရင်အိမ်တွေဆိုင်တွေကိုဖောက်ခွဲခံရမယ်လို့လည်းရေးသားထားပါတယ်ဒေသခံတွေကတော့ခဏတိပေးသွင်းတဲ့သူမရှိသေးဘူးလို့ဆိုပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါအရာရှိနဲ့တွားရောက်တွေ့ဆုံခဲ့ပြီးအပြန်လန်းခီးမှာချောင်းမြောင်ပြစ်ခတ်ခံရတဲ့မွန်ပြည်ကကွယ်ရေးတပ် MSDF တပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးမှုတွေရှိခဲ့ပြီးတပ်ဖွဲ့ဝင်တချို့ပျောက်ဆုံးနေပါတယ်ဒီအခြေအနေတွေကိုတော့ရမင်ကနေတင်ဆက်ထားပါတယ
်ဗောက်ပြင်းမြို့နယ်ပြည်ကြီးမှန်တိုင်ကျေးရွာ23မိုင်တိုင်လမ်းဆောင်နေမှာဂိတ်ဖွင့်ထားတဲ့ KNU ဂိတ်အနီး MSDF တပ်ဖွဲ့ဝင်တွေချောင်းမြောင်ပစ်ခတ်ခံရတာကြောင့်တပ်ဖွဲ့မှုနဲ့တပ်သားတယောက်တေဆုံးခဲ့တယ်လို့ MSDF အဖွဲ့ကယာချီတယောက်ကပြောပါတယ်
တမ်ဟန်လေးအပြင်ပေါ့ဟိုကိုတူလေးအမီရလည်းရှိတယ်နဘရတချာ KNDO တို့တချာ TPD အတွက်လည်းပြီးလို့ဆိုအခုဒီကိစ္စကြတော့ဒီဟိုတမ်ဟန်လေးကပြည်တယ်လို့လည်းဒီချပြောလို့မရဘူးဒါပေမဲ့ဟိုနိုင်တမိုးချမ်းနဲ့နိုင်မွန်သိန်းကိုကျွန်တော်ဒီချမေးရတယ်သူတို့နှစ်ယောက်ရဲ့အပြောအရာဖြစ်တာက30ရက်နေ့ဟိုတမ်ဟန်လေးလက်အောက်ကတိုင်ရင်စစ်တယ
်အေဘီလ30ရက်နေ့မနေ့စောစောပိုင်းကပြစ်ခတ်ခံရတာဖြစ်ပြီးအဲ့ဒီနောက်ကားနဲ့ဆက်လက်ထွက်ခွာလာချိန်26မိုင်အနီးအရောက်မှာဒုတိယအကြိမ်ထပ်ပြီးချောင်းမြောင်းပစ်ခတ်ခံရတာကြောင့်ကားဒရိုင်ဘာနဲ့တပ်သားတယောက်ထပ်မံတေဆုံးခဲ့ပါတယ်။ကြံတပ်ဖွဲ့ဝင်9ယောက်လည်းတနတ်တွင်နဲ့အတူပျောက်ဆုံးနေသလိုဗိုလ်မှူးသမော့ချာနဲ့တပ်ဖွဲ့ဝင်3ယောက်ကတော့3ရက်လောက်ကြာမှသူတို့ရဲ့နေဆက်စခန်းကိုထပ်ပြီးလွတ်မြောက်ခဲ့ပါတယ်။ကြောက်ဆုံးသွားတဲ့တပ်ဖွဲ့ဝင်တွေနဲ့အတူလက်နက်တွေအလုံးဆုံးရှုံးခဲ့တယ်လို့မေလ4ရက်နေ့စွဲနဲ့ထုတ်ပြန်တဲ့မွန်ပြည်ကာကွယ်ရေးတပ် MSDF ထုတ်ပြန်ချက်မှာဖော်ပြခဲ့တာပါ။ဒါအပြင်အဲ့ဒီနေ့တရက်ထဲမှာပဲနေဆက်ကနေရှေ့တန်းကိုပို့ဆောင်လာတဲ့ MSDF လက်နက်6လက်ကိုလည်း KNU တပ်ဖွဲ့တွေကလမ်းမှာတားပြီးတင်ဆက်ခဲ့တာလို့ထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီး KNU တပ်မဟာလေးတပ်ဖွဲ့ဝင်ဟောင်းကိုဝင်းလှိုင်က
ကျွန်တော်တောင်မလေးဒီဖွဲ့စည်းပုံကကျွန်တော်နေ့ကတော့အဲ့ဒီပုတ်ပြင်းတဲ့မြို့တော့တောင်းယူတယ်။ဆိုင်ဆက်တက်ကတင်းနေတာမြို့နယ်အခုဖြစ်တဲ့ကိစ္စမှာကျွန်တော်မြင်ပြောရတော့ကတစ်ဖက်ကဟိုခွဲထွက်လာတဲ့အဖွဲ့ပုံစံမျိုးဖြစ်နေပြီးတော့သူတို့ကလက်နဲ့လိုချင်တာလည်းပါမယ်နောက်ပြီးတော့နေရာနေမင်းမပေးချင်တာလည်းပါမယ်လေ
နိုင်သမော့ချာနဲ့အဖွဲ့ဟာမွန်ပြည်တပ်ပါတီကနေခွဲထွက်ပြီးတော့ စစ်ကောင်စီတပ်ကိုခုခံတော်လာနေတဲ့မွန်ပြည်ကာကွယ်ရေးတပ် MSDF နဲ့ပြီးခဲ့တဲ့ AB လက်ဆောင်ပိုင်းမှာပဲပူးပေါင်းလိုက်တာဖြစ်ပါတယ်ရှင်
ချင်းပြည်နယ်ပလောဝမြို့နယ်အတွင်းကြားကာလပညာရေးအစီအစဉ်ဆောင်ရွက်မှုမှာအခက်အခဲစိန်ခေါ်မှုတွေနဲ့ကြုံတွေ့နေရပြီးမဖြေရှင်းနိုင်ရင်2023-24ပညာသင်နှစ်အတွက်ဆက်လက်အကောင့်ထည့်ဖော်ဖို့ခက်ခဲနိုင်တယ်လို့မြို့နယ်ပညာရေးဘုတ်အဖွဲ့ကပြောဆိုလိုက်ပါတယ်အကြောင်းဆိုကိုတော့ကိုရောဘတ်ကစူးစီးထားပါတယ်
ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်မှာ2022-2023ခုနှစ်ကြာကာလပညာရေးအစီအစဉ်ကိုစတင်ဆောင်ရွက်နိုင်ခဲ့ကြပြီမဲ့ပလဲဝမြို့နယ်မှာကျောင်းဆရာဆရာမဆေးရခိုင်နှုံးကပဲ CDM မှာပါဝင်တဲ့အပြင်စနစ်သက်တင်ယူညွှန်းနှံပို့ချတဲ့အပိုင်းမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကြာကာလပလဲဝမြို့နယ်ပညာရေးဘုတ်အဖွဲ့ PTEB ကအဖွဲ့ဝင်တယောက်ကပြောပါတယ
် CDM အနေတော့တင်ကြားရေးကိုတော်တော်လေးအခက်အခဲရှိတာဖြစ်တယ်အဓိကတင်ကြားရေးပေါ့နော်နောက်အရေးကြီးဆုံးကဒီအခုကျွန်တော်သွားတဲ့ဒီပြည်ညာရေးဟာအခုစနေဟောင်းနေမတူတဲ့ခါကျတော့တင်တန်းကိုကောင်းကောင်းမွန်မွန်မရဘဲနဲ့ကျွန်တော်တို့တင်ကြားရေးကိုဝင်တဲ့နေရာမှာအခက်အခဲအများကြီးရှိတယ်ဆိုတော့တင်တန်းလေးသူများမျိုးနေလို့အော်တေချာလေး train ပေးတဲ့အနေအထားလေးမရှိနိုင်ဘူးကျွန်တော်တို့ပြည်ရဲ့ဘုတ်အဖွဲ့မှာဘတ်ဂျက်ကလေးမရှိတာ
ဒါအပြင်လက်ရှိစည်ရေးပြိပခါတွေကြောင့်ပြည်သူတွေမှာစီးပွားရေးအလုပ်အကိုင်ကျက်တဲနေပြီးဝင်ငွေမရှိကြသလိုစေတနာဝန်ထမ်းចောင်းဆရာဆရာမတွေကိုထောက်ပံ့ကြီးမပေးနိုင်တဲ့အပြင်ကလေးငယ်တွေရဲ့ចောင်းသုံးပုံနှိပ်စာအုပ်နဲ့စာရေးကိရိယာတွေဝယ်ယူဖို့ခက်ခဲမှုတွေကြုံတွေ့နေကြရတယ်လို့ဆိုပါတယ
်အရင်တုန်းဒီအေနဲ့စစ်စစ်တပ်နဲ့တိုက်ပွဲဖြစ်တဲ့ကနေတောက်လျှောက်လက်ပတ်စစ်တွေလက်ဖြစ်ဖြစ်ပိတ်တာတွေရှိတယ်နောက်အဲ့ကိုဗစ်ကာလနဲ့တောက်လျှောက်ဒီအနာသိနိုင်တဲ့ဆိုတခါလေးပူဆိုးသွားတာပေါ့အော်ပြီးရင်ပါစီပွားရေးမှလည်းလုပ်ဖို့လုပ်ွက်လည်းမရှိတော့ဘူ
းပလဲဝမြို့နယ်ကအเจ้าနေရွယ်ကလေးငယ်တွေဟာစစ်အနာမသိခင်ကလည်းရခိုင်တပ်တော် AA နဲ့စစ်တပ်တို့ကြားတိုက်ပွဲကြောင့်ပညာသင်ကြားရေးမှအခက်အခဲကြုံခဲ့ကြရသလိုကိုဗစ်ကာလနဲ့စစ်အနာသိမှုကြောင့်လည်းပညာသင်ယူခွင့်ထက်ဆင့်ဆုံးရှုံးမှုနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ
်ကျွန်တော်တို့ဒီចောင်းသားမိသားကြီးရဲ့ဘာလို့ရှိလဲဆိုတော့အခုဒီဘက်မှာအထောက်ပံ့ကမရှိတဲ့ကံကြတော့နေစင်ရဲ့ဟိုဒီအလုပ်လုပ်ပြီးမှမိမိရဲ့စာဝတ်ကြီးရဲ့အတွက်ကျန်းမာရေးတိကျကဖြစ်ရှင်းရတဲ့ကံကြတော့လုပ်ပုံမှန်မရှိဘူးဟိုလက်ကဲစိုက်စားကြတယ်ဟိုသာဥရဲ့ကျောင်းဆရာဆရာမတွေကဟုတ်ပန်းဝင်လိမ့်ရဆင်းသပြေးပ
ြပလဲဝမြို့နယ်မှာကြေးရွာပေါင်း380ကျော်ရှိတဲ့အနေနဲ့ပလဲဝဒေသခံကကွေးတပ်ဖွဲ့လှုပ်ရှားနေပြီးအတွင်းရွာပေါင်း65ရွာနဲ့လွတ်မြောက်နေပြီးရောက်စစ်ဘေးရှောင်စခန်း9ခုမှာပြည်သူအခြေပြုကျောင်းတွေကိုဖွင့်လှစ်ခဲ့တာဖြစ်ပါတယ်အခုလက်ရှိမှာမူလတန်းကနေအလဲတန်းအထိကျောင်းသားကျောင်းသူ9000ကျော်ကျောင်းဆရာဆရာမ200ဝန်းကျင်လောက်နေပြီ 2023-2024 ပညာသင်နှစ်ကြာကာလပညာရေးအစီအစဉ်အတွက်ပြည်တွင်းပြည်ပအရက်ဖက်အဖွဲ့အစည်းတွေအနေနဲ့ဒီကလေးတွေရဲ့ပညာရေးအတွက်ထောက်ပံ့ကူညီမှုတွေပေးကြဖို့ PTEB အဖွဲ့ကတောင်းဆိုထားပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ရေပြူမြွတ်နယ်ထဲကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကဒေသခံ30နီးပါးကိုဖမ်းဆီးသွားပါတယ်။စစ်ရှောင်တွေအကူအညီပေးပို့လာတဲ့အာဆီယံတန်တမန်ရင်တန်းရှမ်းပြည်တောင်ပိုင်းပအိုးကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေထက်မှပြစ်ခံရပါတယ
်။တော်ရရှင်တွေအခုနားဆင်ကြကြရတာကတော့နေဆက်ဒေသတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်တင်ပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမအာမီပါ
တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကတလှည့်ပြောပြပေးပါမယ်ရှင
်ကျမရေအာဆီယံအနေနဲ့တိုးတက်မှုရအောင်မလုပ်ပေးနိုင်ခဲ့ဘူးလို့အလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားသမ္မတကပြောလိုက်ပါတယ်မြန်မာနိုင်ငံမှာကျန်းဖတ်မှုတွေအဆုံးသက်ရေးတိုးတက်မှုရအောင်မလုပ်ပေးနိုင်ခဲ့ဘူးလို့အာဆီယံရှေ့တောင်အရှာနိုင်ငံများအသင်းထိပ်သီးအစည်းအဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပခဲ့တဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအခုလိုပြောလိုက်တာပါဆိုက်ကလုန်းမွန်နိုင်မူကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေစီကိုဥတီနေတဲ့အတွက်နှစ်နိုင်ငံလုံးမှာကူညီခဲ့စေစေတနာဝန်ထမ်းတွေထောင်ပေါင်းများစွာကိုဖြန့်ကျက်တာဝန်ပေးထားလိုက်ပါပြီဒါအပြင်ပင်လယ်ကမ်းခြေတစ်ဝိုက်မြေနေပိုင်းဒေသတွေမှာနေထိုင်ကြသူတွေကိုလည်းနေရာရွှေ့ပြောင်းပေးနေပါတယ်။အိန္ဒိယမိုးလေဝသဌာနရဲ့ခမန်းချက်အရတနာရီမိုင်90အထိလေတိုင်နှုန်းရှိတဲ့မုန်တိုင်းဟာလမ်းမဲ့တနင်္ဂနွေမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်တစ်ချက်ကိုစတင်ဝေရောက်နိုင်ပါတယ်ခင်ဗျ။မြန်မာစစ်ကောင်စီကျန်းဖက်အုပ်ချုပ်နေတာကိုရပ်တန့်ပြီးရပ်သားစုရကိုအာဏာပြန်ပေးဖို့ဥရောပပါလီမန်ကတောင်းဆိုလိုက်ပါတယ်။ မြန်မာစစ်ကောင်စီဆက်ကျူးလွန်နေတဲ့အကြမ်းဖက်မှုနဲ့တရားမဝင်အုပ်ချုပ်မှုကိုအပြင်းထန်ရှုတ်ချပြီးဒီလူခွင့်ချုပ်ပေါမှုတွေရပ်တန့်ဖို့နဲ့ရပ်သားအုပ်ချုပ်ရေးအဖွဲ့နဲ့လွှတ်တော်ကိုအာဏာပြန်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တည်းရဲ့ဥရောပပါလီမန်လွှတ်တော်ကဒီနေ့ဆုံးဖြတ်လိုက်တာပါခင်ဗျာ။ပါကစ္စတန်မှာတော့နိုင်ငံနဲ့စုပုဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့တဲ့ဝန်ကြီးချုပ်ဟောင်းအမရာခန်းကိုဖမ်းဆီးမှုဟာတရားမဝင်တာကြောင့်ပြန်လွှတ်ပေးဖို့ပါကစ္စတန်နိုင်ငံရဲ့တရားရုံးချုပ်ကဒီနေ့မှပဲတောင်းဆိုအမိန့်ချလိုက်ပါတယ်။ဒီဖမ်းဆီးမှုအတွက်ဝန်ကြီးချုပ်ဟောင်းရဲ့ပါတီကရှောက်လဲချက်တင်ခဲ့တာကြောင့်ကြားနာရေးဝန်ကြီးချုပ်ဟောင်းကိုပြန်ခေါ်လာဖို့ရဲတွေကိုတရားသူကြီးကအမိန့်ထုတ်လိုက်တာပါခင်ဗျာ
။ခြားသာပြီးနေ့ညရဲ့နောက်ဆုံးရသတင်းချင်းညို့ကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Chan Gam Cham နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညစီစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒပြပါစီရှင်။
This program has come to you from the Voice of America, Washington.